Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2016ခုနှစ်မတ်လ5ရက်ဒီခါမှာခင်ဗျာ EP လ5ရက်မနေ့ဖက်အင်ကာနီမနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9မီတာ30နှစ်40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမုတ်ဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အခွန်ပေးဆောင်မှုရှောင်ရှားတဲ့အနေနဲ့ပြည်ပနိုင်ငံတွေမှာကွန်မြူနီအတုတွေဖွင့်သူတွေကိုလိုက်လံဖမ်းဆီးမယ်လို့နိုင်ငံတကာအစိုးရတွေကပြောပါတယ်ကွမ်တာနာမိုအချင်းစကားမှာထိန်းသိမ်းထားသူ2ဦးကိုအမေရိကန်အစိုးရကပြန်လည်ပေးလိုက်ပါတယ်မနေ့ကလွှတ်တော်မှာအဆိုပြုခဲ့တဲ့ဝန်ကြီးအသစ်2ဦးကိုဒီကနေ့အတည်ပြုပေးဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခွန်ညွန်နဲ့တူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေပြီးကြားကြရမယ်အထက်မှာဆိုရင်တော့
The Chinese have already made it very clear that Foreign Minister Wang Yi will be the first foreign dignitary to visit Myanmar since inauguration of
ဒါကတော့ဒီကနေ့မြန်မာနိုင်ငံကိုအလဲပတ်ရောက်ရှိလာမဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားရဲ့သူတည်တည်ယွန်ဆွန်ပြောဆိုသွားတာဖြစ်ပါတယ်တရင်းလှော်တွေကိုတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒေါအောင်ဆန်းစုကြည်ကနိုင်ငံတော်အတိုင်ပင်ခံရာထူးအတွက်ကိစ္စကိုပြည်သူ့လွှတ်တော်မှအတည်ပြုရေးဆောင်ရွက်နေတဲ့ဆွေးနွေးပွဲတွေအကြောင်းပြီးတော့ဒေါအောင်ဆန်းစုကြည်ကစိုးရတဲ့လက်ထက်အဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့သတိပေးလမ်းညွှန်ချက်ပေးခဲ့တဲ့အကြောင်းနောက်ပြီးတော့ဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေရဲ့အရေးကိုဂရုတစိုက်ကြည့်ရရောက်ဖြည့်ဆင်းပေးဖို့အတွက်လန်ဒန်မှာအခြေစိုက်တဲ့ရိုဟင်ဂျာတွေအတင်းကတမရဥထင်ကျော်ကိုအိတ်ဖွင့်ပေးစာပေးတဲ့အကြောင်းစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်ခွန်ညိုတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ကမ္ဘာတစ်ဝှမ်းမှာရှိတဲ့အစိုးရတွေကအခွန်ပေးဆောင်မှုကနေရှောင်ရှားနိုင်ဖို့အတွက်ပိုင်ဆိုင်မှုတွေကိုဖုံးကွယ်ထားကြတဲ့ချမ်းသာကျော်ဝါပြီးဩဇာရှိတဲ့အထင်ကရပုဂ္ဂိုလ်တွေကိုလိုက်လံဖမ်းဆီးသွားမယ်လို့ကတိပြုပြောကြားလိုက်ပါတယ်။ဒါဟာနိုင်ငံတကာစုံစမ်းထောက်လှမ်းရေးသတင်းတောက်များအဖွဲ့ ICIJ ကစုံစမ်းစစ်ဆေးမှုတွေထွက်လာပြီးချက်ချင်းထွက်ပေါ်လာတဲ့တုံ့ပြန်မှုလည်းဖြစ်ပါတယ်။ကိုဘသူဖြစ်တယ်ဆိုတာကိုဖုံးကွယ်လို့သူတွေအတွက်ပြည်ပနိုင်ငံအများပြားမှာကွန်မြူနီတွေလျှို့ဝှက်တည်ထောင်ပေးတဲ့လုပ်ငန်းဟာအမတန်လွယ်ကူတာကိုတွေ့ရှိရကြောင်းဒါဟာသူတို့ရဲ့ငွေတွေကိုဖုံးကွယ်ဖို့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်း Transparency International လို့ခေါ်တဲ့နိုင်ငံတကာအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးအဖွဲ့က Maggie Murphy ကပြောပါတယ်ရုရှားအစိုးရကတော့အခုလိုလေးဝက်ချက်တွေပေါက်ကြားတာဟာသမ္မတဗလာဒီမီပူတင်ကိုအများအပြားရည်ရွယ်လှုပ်ဆောင်ခြင်းဖြစ်ကြောင်းပနားမနိုင်ငံအခြေစိုက် Mossack Fonseca ဥပဒေအကျိုးဆောင်အဖွဲ့ထံကရရှိတဲ့အထောက်အထားပေါင်း17တန်းခွဲကျော်ကိုအမေရိကန်နိုင်ငံသားရေးဌာနနဲ့ CIA ဗဟိုထောက်လှမ်းရေးဌာနကဝန်ထမ်းဟောင်းတွေကကူညီသုံးသပ်ပေးခဲ့ကြတယ်လို့ပြန်လည်ပြောကြားပါတယ်သမ္မတပူတင်နိစတဲ့အတန်းဝိုင်းကသူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကာလအတွင်းအမေရိကန်ဒေါ်လာ1ဘီလီယံလောက်အထိပြပမှာဖွင့်ထားတဲ့အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့ ICIG အဖွဲ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။နိုင်ငံသားမှာကွန်မြူနီထောင်ပြီးငွေကြေးလွှဲပြောင်းမှုတွေလှုပ်ဆောင်ခဲ့တယ်ဆိုတော့နိုင်ငံတကာကခေါင်းဆောင်တွေစီးရင်ထဲမှာပါကစ္စတန်ဝန်ကြီးချုပ်နာဝရှာရစ်ရဲ့အမည်စီးရင်လည်းပါလာပေမဲ့ဝန်ကြီးချုပ်ကတော့သူ့အနေနဲ့အမှားအယွင်းတစုံတရာလှုပ်ဆောင်ခဲ့ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်။
EU နဲ့တူရကီကမတ်လကရခဲ့တဲ့အခြေအတည်အငင်းပွားစရာဖြစ်ခဲ့တဲ့သဘောတူညီမှုအရဂရိနဲ့ဥရောပသမဂ္ဂတို့ကလီဘိုစ်နဲ့ချီယိုစ်တွင်တွေကနေပြောင်းရွှေ့အခြေချခဲ့ကြသူတွေကိုတူရကီထံစတင်ပြန်ပို့ပေးနေပါပြီ။အကြမ်းဖက်မှုဖြစ်ပွားမဲ့ဂျိုတင်ဟော့ဂင်းတွေထွက်ခဲ့ပေမဲ့တနင်္လာနေ့စောပိုင်းကလီဘိုစ်ကနေပြီးတော့ဂရုတင်မောပထမအကြိမ်ထွက်ခွာလာမှာတော့စိတ်ကမ်းမှာစန္ဒပြသူအနည်းငယ်လောက်ကလွဲပြီးထူးခြားတဲ့ဖြစ်ပွားမှုရှိခဲ့ပါဘူး။အာယွန်တက်ချိန်မှာမိုရီယာရှိစခန်းကနေလူတွေကိုဘတ်ကားတွေနဲ့စတင်သယ်ဆောင်ပြီးကျွတ်ရဲ့အဓိကစိတ်ကမ်းမျိုးဖြစ်တဲ့မီတီလီနီကနေပြီးတော့အစိုးရတွေကခေါ်ဆောင်သွားခဲ့ပါတယ်။အဲဒီကတဆင့်တူရကီဂရုတင်မောနဲ့တူရကီထံကိုပြန်ပို့ပေးခဲ့တာပါ။ခရီးသည်200ဦးတို့ကိုဂရုတင်မော3ဆင်းနဲ့တနင်္လာနေ့ကပြန်ပို့ခဲ့တယ်လို့ဂရိအစိုးရရရှိသူက VOA ကိုပြောပါတယ်။လူ136ဦးကိုတည်ဆောင်ပြီးဂရုတင်မော2ဆီးက Lesbos ကနေထွက်ခွာခဲ့ပြီးတတိယဂရုတင်မောကတော့လူ66ဦးတည်ဆောင်ပြီး Chios ကနေတနင်္လာနေ့မနေ့ကထွက်ခွာခဲ့တာပါ။
ကျူဝါနိုင်ငံကွမ်တာနာမိုအကျဉ်းစခန်းမှာဖမ်းဆီးထားတဲ့အကျဉ်းသားတွေက2ဦးကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြန်လည်ပေးလိုက်ပြီးအနောက်အာဖရိကတိုက်အတွင်းကဆင်နဂေါနိုင်ငံကိုပို့လိုက်ပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့ရောကွမ်တာနာမိုအကျဉ်းစခန်းပိတ်နိုင်ရေးအတွက်အမေရိကန်အစိုးရရဲ့လှုပ်ဆောင်မှုတွေကိုလိုလိုလားလားထောက်ခံမှုပေးတဲ့အတွက်ရောဆင်နဂေါနိုင်ငံအစိုးရကိုအမေရိကန်ပြည်ထောင်စုကကျေးဇူးတင်ကြောင်းပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လီဘီယာနိုင်ငံသားတွေဖြစ်ကြတဲ့အိုမာခါလစ်မိုဟာမက်အဘူဘေကာနဲ့ဆာလင်အဘူဆလမ် ကရဘီဆိုသူနှူးတို့ကိုဆွဲချက်စုံတရားတင်ခြင်းမရှိဘဲအဲ့ဒီအချင်းစကားမှာဆလင်းနစ်ကြဖမ်းဆီးထိန်းသိမ်းထားပြီးမှပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။သူတို့နှူးကိုစနစ်ကောနိုင်ငံကိုပြန်မလွတ်ခင်အမေရိကန်အစိုးရရဲ့အေဂျင်စီပေါင်း6ခုကသူတို့အမှုကိုပြန်လည်တုံ့တက်ခဲ့ကြတာဖြစ်ပြီးစနစ်ကောဟာအမေရိကန်နိုင်ငံကပြန်လွတ်ပေးလိုက်တဲ့အချင်းသားတွေကိုလက်ခံတဲ့26နိုင်ငံမြောက်ဖြစ်ပါတယ်။
ဘရပ်ဆဲမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်သတင်းနှစ်ပတ်အကြာမှာအမေရိကန်သမ္မတဥဘာမားနဲ့နေတိုးတပ်ဖွဲ့အတွင်ရေးမှူးချုပ်ဗိုလ်ချုပ်ကြီးဂျန်စတော့စတန်ဘတ်တို့ကဒီဂျေကွဲပယ်ရာဖြစ်ရက်ထိမ့်မှတ်ကိုကျင်းပခဲ့ပြီးတစ်ချိန်တည်းမှာပဲ IS သွေးကြွအုပ်စုကိုချိန်မုံနိုင်ရေးအတွက်ဦးစားပေးမှုအရေးကြီးတဲ့အကြောင်းထပ်လောင်းပြောဆိုခဲ့ကြပါတယ်။ဒီချိန်ဟာကမ္ဘာမှာဒုက္ခတွေကြုံတွေ့ရတဲ့အကြောင်းထင်ရှားပါတယ်။ကမ္ဘာလုံခြုံရေးစနစ်ထဲမှာစိုးရိမ်တော့ကတွေနဲ့ပူပင်မှုတွေအများစုရဲ့အချက်အခြာဟာဥရောပဖြစ်နေတဲ့အကြောင်းနေတိုးတပ်ဖွဲ့တွင်းရင်မှုချုပ်နဲ့တင်းလာနေကအင်ဗျူရောမှာတွေ့ဆုံစဉ်သမ္မတဥဘာမားကပြောခဲ့ပါတယ်။အထူးသဖြင့်အီရတ်နဲ့ဂျော်ဒန်နိုင်ငံတို့မှာဒေသခံတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးရမှာနဲ့အကူအညီပေးရမှာနေတိုးရဲ့ကြိုးပမ်းမှုအပါအဝင် IS စစ်သွေးကြွတွေကိုတံပြန်ချေမှုန်းရေးမှာမဟာမိတ်အဖွဲ့ရဲ့ဆောင်ရွက်မှုတွေကိုဗိုလ်ချုပ်ကြီးစတော့စတန်ဘတ်ကတွေ့ဆုံပြီးအမေရိကန်သမ္မတကသတင်းတောက်တွေကိုပြောခဲ့ပါတယ
်။ VOA အမေရိကန်တာရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။ဒေါန်ဆန်းစုကြည်ပူတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကပညာရေးဝန်ကြီးဌာနနဲ့လျှက်စစ်နဲ့စွန့်ရေးဝန်ကြီးဌာနတို့ခုတို့ကိုဝန်ကြီးသစ်နှစ်ဦးနဲ့ပြောင်းလဲခန့်ထားဖို့ဧပြီလ4ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတဦးထင်ကျော်ကအမည်စင်းတင်သွင်းလိုက်ပါပြီ။ပြည်ထောင်စုအစိုးရအဖွဲ့ရဲ့ပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးလျှက်စစ်နဲ့စွန့်ရေးဝန်ကြီးအဖြစ်ဥဖေစင်ထွန်းတို့ကိုခန့်အပ်ဖို့သမ္မတဦးထင်ကျော်ကလွှတ်တော်ကိုအမည်စင်းတင်သွင်းလိုက်တာဖြစ်ပါတယ်။သမ္မတဦးထင်ကျော်တင်သွင်းတဲ့အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီး2ဦးအပြင်၈နှစ်ကျော်တို့ဟာအရင်အစိုးရလက်ထက်အတွင်းမှာအကြီးအကဲအရာရှိတွေဖြစ်တာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။ဝန်ကြီးသစ်2ဦးအပြင်၈နှစ်ကျော်နဲ့စီးရင်စစ်ကျုပ်ဖြစ်ခန့်ဟအထားမဲ့သူတွေအမည်စင်းတွေကိုလည်းတစ်ဆက်တည်းတင်သွင်းကြတာမှာစစ်နေကျုပ်အဖြစ်ဦးထွန်းထွန်းဦးနဲ့နိုင်ငံတော်စီးရင်စစ်ကျုပ်အဖြစ်ဦးမော်တန်းကိုခန့်အပ်တာဝန်ပေးမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒေါန်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံခန့်အပ်ရေးဥပဒေကိုပြည်ထောင်စုလွှတ်တော်မှာအဆိုပြုလာမှာတော့တမတော်သားကိုစလေကနိုင်ငံတော်အတိုင်ပင်ခံဥပဒေဟာအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိစစ်ဆေးဖို့အတွက်အချိန်ကာလပိုပေးဖို့တောင်းဆိုခဲ့ပါတယ်။မြို့သားလွှတ်တော်ရဲ့ထောက်ခံချက်နဲ့ပြည်ထောင်စုလွှတ်တော်ကိုရောက်လာတဲ့ဒီဥပဒေကြောင့်တော့ဒီကနေ့ပြည်သူလွှတ်တော်မှာအတည်ပြုနိုင်ရေးဆွေးနွေးကြမှာဖြစ်ပါတယ်။
Wisconsin ပြည်နယ်မှာအင်္ဂါနေ့ကျင်းပမယ့် American သမ္မတကိုယ်စားလှယ်လောင်းရွေးကောက်ပွဲဟာ Republican Party ကအမည်တင်သွင်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်လာရေးအတွက်အရေးပါပါတယ်။ဂရေကျွဲတထေးကြီး Donald Trump Republican Party ရဲ့အမည်တင်သွင်းခံရသူဖြစ်မလာအောင်ဟန်တားဖို့ကြိုးပမ်းနေတဲ့ Republican Party ဝင်တွေအတွက်ဒီပြည်နယ်ဟာအဓိကစံတက်ခံပြည်နယ်ဖြစ်ပြီး Cleveland မြို့မှာဇူလိုင်လမှာကျင်းပမယ့် Republican Party ညီလာခံမတိုင်ခင်သူ့ကိုထောက်ခံတဲ့ကိုယ်စားလှယ်ပေါင်း 1,283 ရောက်ရနိုင်ဖို့အတွက် Trump ရဲ့မျှော်လင့်ချက်ကိုလည်းအရှိန်လျှော့စေနိုင်မှာဖြစ်ပါတယ်။ Trump အနေနဲ့ Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ဇူလိုင်လမတိုင်မီသူ့ကိုထောက်ခံတဲ့ကိုယ်စားလှယ်အရေးအတွက်အလုံလောက်မရခဲ့ရင် Cleveland မှာကျင်းပမယ့် Republican Party ညီလာခံမှာကိုယ်စားလှယ်လောင်းတွေရှင်ပြန်ကြရမယ့်အခြေစိုက်နိုင်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအကြမ်းဖက်မူဝါဒတွေနဲ့အစွန်းရောက်အစ္စလာမစ်တွေကိုတပ်ဖြတ်ဖို့အတွက်အစိုးရရဲ့အပေါ်စီးကနေချုပ်ကန်တဲ့နီလန်ကနေရှောင်ရှားပြီးတော့အချင်းထောင်တွေနဲ့လမ်းမပေါ်မှာရောက်နေသူတွေကနေစပြီးလှုပ်ဆောင်ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကနိုင်ငံရေးအရအစွန်းမရောက်တဲ့သူတွေကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားအစိုးရဟာအစွန်းရောက်အစ္စလာမ်တိုက်ဖြတ်ရေးတိုက်ဖြတ်ချေမှုရေးလုပ်ငန်းလုပ်ဆောင်ရမှာတိတ်ကိုနေကွင်းနေပြီးဒီအစွန်းရောက်မှုတွေကိုတိုက်ဖြတ်တဲ့အစီအစဉ်တွေဟာလည်းဘျူရိုကရေစီစနစ်ကြောင့်နောက်ပြန်ဆွဲသွားသလိုဖြစ်နေပြီးအထူးသဖြင့်အချင်းထောင်ထဲမှာဖြစ်နေတဲ့အစွန်းရောက်ဝါဒီတွေဟာစိုးရင်စရာဖြစ်နေတယ်လို့ဝေဖန်သုံးသပ်သူတွေကပြောဆိုကြပါတယ်
အိန္ဒိယလွတ်လာတဲ့ပါတီကောင်ဆောင်တူဟာအိန္ဒိယမြောက်ပိုင်းကဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ရဲ့ပထမဆုံးအမျိုးသမီးပြည်နယ်ဝန်ကြီးချုပ်ဖြစ်လာခဲ့ပါပြီ PDP ခေါ် People's Democratic Party ကောင်ဆောင်လည်းဖြစ်ပြည်နယ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့သူဖခင်ဖြစ်သူမဖ်တီမိုဟာမက်ဆာအီဟာယာရုတာဝန်ထမ်းဆောင်စဉ်တည်ဆုံခဲ့ပြီး၃လကြာမှသမီးဖြစ်သူမဘူဘာမဖ်တီယာတင်းလာနေကပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်ကျန်းသစ္စာကြိမ်ဆိုခဲ့တာဖြစ်ပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မက်ခွာညိုတို့ကြီးညာပြီးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်။မြန်မာအစိုးရရဲ့နိုင်ငံတော်သမ္မတရုံးဝန်ကြီးတဲ့ဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရ တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုဧပြီလ5ရက်ကနေ6ရက်နေ့အထိ2ရက်ကြာလာရောက်ပြီးတော့လေပတ်ဖို့ရှိပါတယ် NLD အစိုးရတက်လာပြီးတော့4ရက်ကြာပထမဦးဆုံးလာရောက်လေပတ်တဲ့ထိတ်တန်းတန်တမန်တူဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုတရုတ်ဘက်ကအလေးထားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်တယ်လို့တရုတ်နိုင်ငံသားဆက်ဆံရေးသုတေသီယွန်ဆွန်ကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်နိုင်ငံသားရေးဝန်ကြီးဝန်ကြီးကိုဒီအစိုးရကမြန်မာနိုင်ငံကိုအခုလိုလွတ်လိုက်တာဟာအနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံတကာကလာရောက်တဲ့ထိတ်တန်းတန်တမာတွေထဲမှာတရုတ်နိုင်ငံကပထမဆုံးဖြစ်တယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ယွန်ဆွန်ဟာအမေရိကန်နိုင်ငံအခြေစိုက်စတင်ဆန်သုတေသနဌာနကတရုတ်နိုင်ငံသားရေးရာဆက်ဆံရေးသုတေသီတဦးဖြစ်ပါတယ်။သူကတရုတ်နိုင်ငံသားရေးဝန်ကြီးအခုလိုမြန်မာပြည်ကိုသွားတာဟာနှစ်ဖက်စလုံးကကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ
်။ The Chinese have already made it very clear that Foreign Minister Wang Yi will be the first foreign dignitary to visit
NLD
Myanmar.
NLD ဆိုရတက်လာပြီးနောက်ပိုင်းရပိုင်းတွင်မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့ပထမဆုံးထိတ်တန်းတန်တမန်ဟာနိုင်ငံသားရေးဝန်ကြီးဝန်ကြီးဖြစ်တယ်ဆိုတာကိုတရုတ်နိုင်ငံကပြသလိုက်တာဖြစ်ပါတယ်။ပြီးတော့သူအခုလိုသွားတာဟာလဲဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်ကြောင့်သွားတယ်ဆိုတော့မြန်မာဘက်ကလည်းတရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိလိုတယ်ဆိုတာကိုရှင်းလင်းစွာပြသလိုက်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်ကိုလက်ခံပြီးတော့ NLD အစိုးရတက်လာပြီး၄ရက်အကြာမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်လေပတ်တာကိုကြည်ချင်းအဖြစ်တရုတ်တို့ဘက်ကလည်း NLD အစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိလိုတယ်ဆိုတာကိုပြသလိုက်တာပ
ါတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ခီးစဉ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အခြေအနေနဲ့စီပွားရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့ယူဆကြောင်းယွန်ဆွန်းကပြောပါတယ
်။ I think there are two specific issues that will be discussed during this meeting. One is the peace process. What is NLD government's
ကောင်းဆောင်နှစ်ဦးတွေ့ဆုံကြတဲ့အခါအကြောင်းအရာနှစ်ခုကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့ကျွန်မထင်ပါတယ်။ပထမတစ်ချက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖြစ်ပါတယ်။NLD အစိုးရကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘယ်လိုဆက်လက်အကောင့်ထည့်ဖော်မလဲဆိုတဲ့ကိစ္စဖြစ်ပါလိမ့်မယ်။သမရဦးသိန်းစိန်အစိုးရလက်ထက်မှာငင်းကြေးရေးဆွေးနွေးမှုတွေကိုဥဆောင်လုပ်ကင်ခဲ့တဲ့မြန်မာငင်းကြေးရေးစင်တာကိုဖျက်လိုက်ပြီးဆိုတာကိုတော့ကျမတို့သိထားပြီးဖြစ်ပါတယ်။ဆိုတော့ NLD အစိုးရကလည်း NCA တနိုင်ငံလုံးအဖြစ်ခက်ရစဲရေးသဘောတူညီချက်ရရှိဖို့အတွက်အဖွဲ့အသစ်ဖွဲ့လိမ့်မယ်လို့ယူဆထားကြတဲ့အခါကျတော့တရုတ်နိုင်ငံကလည်းဒီလုပ်ငန်းစဉ်တွေမှာပို့ပြီးတော့ပါဝင်လာလို့တဲ့စင်တာရှိတယ်လို့ကျမထင်ပါတယ်။တရုတ်အစိုးရဘက်ကဦးစားပေးဆွေးနွေးနိုင်တဲ့ဒုတိယအချက်ကတော့ NLD အစိုးရဘက်ကလှုပ်ဆောင်လို့တဲ့စီးပွားရေးစီမံကိန်းတွေဖြစ်ပါတယ်။တရုတ်နိုင်ငံကငွေကြေးလက်တက်နိုင်တော့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးအစီအစဉ်တွေမှာကူညီလှုပ်ဆောင်ပေးနိုင်တာတွေအများကြီးရှိပါတယ်။စီးပွားရေးဖွံ့ဖြိုးရေးအစီအစဉ်ဟာအချိန်စွဲမနေပဲအမြန်လှုပ်ဆောင်သင့်တဲ့ကိစ္စဖြစ်တဲ့အတွက် NLD အစိုးရအနေနဲ့လက်တွေ့လှုပ်ပြနိုင်ဖို့လိုပါတယ်။ဒါကြောင့်ခေါင်းဆောင်နှစ်ဦးတွေ့ကြတဲ့အခါမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ဘယ်လိုလက်တွဲလှုပ်ဆောင်နိုင်မလဲဆိုတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမယ်လို့ကျွန်မထင်ပါတယ
်။ဒီမိုကရေစီအတိုက်ခံအင်အားစုတွေကိုတရုတ်အစိုးရဘက်ကအရင်ကလုံးဝဆက်ဆံမှုမပြုခဲ့ပေမဲ့2015ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်တခြားပါတီတွေကခေါင်းဆောင်တွေကိုပါတရုတ်နိုင်ငံကိုတရားဝင်ဖိတ်ကြားတာတွေပြုလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်း NLD အစိုးရတက်ကအခုမှတမ်းပြအာဏာရလာတာရပ်ပိုင်းကလေးသာရှိသေးတဲ့အတွက်အစိုးရနှစ်ခုအကြားဆက်ဆံရေးကောင်းမွန်အောင်တိစောက်ဆဲကာလမှာမြန်မာပြည်သူတွေအကြလိုလားမှုမရှိလာတဲ့မြစ်ဆုံဆဲကိစ္စကိုတော့ဒီခေတ်စဉ်အတွင်းဦးစားပေးဆွေးနွေးမယ်လို့သူ့အနေနဲ့မယူဆကြောင်းယွန်ဆွန်းကတုံ့တက်ပါတယ
် I think at this point neither government is going to portray Misong as a priority in their discussion for this upcoming trip.
မြစ်ဆုံဆဲကိစ္စဟာဒီခေတ်စဉ်အတွင်းဦးစားပေးကိစ္စရက်တစ်ခုဖြစ်ထည့်သွင်းစဉ်းစားသင့်တယ်လို့အစိုးရနှစ်ခုစလုံးကစဉ်းစားကြမှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့မြစ်ဆုံဆဲကိစ္စဟာပြဿနာတစ်ခုဖြစ်တယ်ဆိုတာကိုတရုတ်ဘက်ကရောမြန်မာဘက်ကပါလက်ခံထားကြလို့ဖြစ်ပါတယ်။မြစ်ဆုံဆဲစီမံကိန်းကိုပြန်ဆဖို့အတွက်တရုတ်တို့ဘက်ကဖိအားပေးမယ်ဆိုရင်မြန်မာလူထုနဲ့ဆက်ဆံရေးကိုထိခိုက်နိုင်တယ်လို့မြန်မာလူမှုအတိုင်းဝိုင်းကြမှာလေတရုတ်နိုင်ငံဟာမျက်နှာပန်းလှမှာမဟုတ်ပါဘူး။ဒေါ်ဆန်းစုကြည်အစိုးရဘက်ကကြည့်မယ်ဆိုရင်လေမြစ်ဆုံဆဲစီမံကိန်းကိုဖျက်သိမ်းလိုက်ပြီးဆိုတော့ရှစ်ဆက်ဘလူးခီးဆက်ကြမလဲဆိုတဲ့မေးခွန်းထုတ်စရာရှိနေပါတယ်။ဒါကြောင့်အခုချိန်မှာတော့နှစ်နိုင်ငံစလုံးကကောင်းမွန်တဲ့ဆက်ဆံရေးတိစောက်ရေးကိုပဲအဓိကထားလှုပ်ဆောင်ကြမယ်လို့ကျွန်မထင်ပါတယ်
။ မြစ်ဆုံဆဲစီမံကိန်းဖျက်သိမ်းလိုက်ရင်တောင်တရုတ်နိုင်ငံကဒီစီမံကိန်းမှာရင်းနှီးမြှုပ်နှံပြီးသမျှအရင်းအနှီးတွေပြန်ရမယ်ဆိုတဲ့ကတိသမ္မတဦးသိန်းစိန်အစိုးရထံကရရှိထားပြီးဖြစ်တဲ့အတွက်တရုတ်တို့ဘက်ကအရှုံးမရှိဘူးဆိုတာကတော့သိကြတယ်လို့ယွန်းဆွန်းကပြောပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကထွက်တဲ့သဘာဝတန်းငွေတွေကိုပိုက်လိုင်းသွယ်ပြီးတရုတ်နိုင်ငံထဲကိုတင်ပို့နေတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းယီမြန်မာနိုင်ငံကိုအခုလိုလာလဲတာဟာ NLD အစိုးရနဲ့တာမကပဲတရုတ်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်တရုတ်တို့ဘက်ကကြိုးပမ်းပြရလဲရောက်ပါတယ်ခင်ဗျာ
ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးတော့လဲပတ်မဲ့တရုတ်နိုင်ငံသားကြီးဝမ်ယီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကုဇော်ဝင်းလှိုင်တင်ပြသွားတာဖြစ်ပါတယ်အခုတော့လွှတ်တော်ဘက်ကအခြေအနေကိုကြည့်အောင်ပါဒေါ ông ဆန်းစုကြည်ကိုပြည်တော်စုလွှတ်တော်ကနေနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာဒူပေးအပ်မဲ့ဥပဒေကြမ်းမှာနိုင်ငံတော်အစားနိုင်ငံတော်တမရအဖြစ်ပြောင်းလဲပေးဖို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကပြည်သူ့လွှတ်တော်မှာမနေ့ကအဆိုပြုခဲ့တယ်လို့ဒီဥပဒေကြမ်းဆွေးနွေးမှုအတွက်အချိန်လုံးလောက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတော့ဥပဒေချမ်းအတည်ပြုနိုင်ရေးဒီကနေ့အင်္ဂါနေ့မှာလွှတ်တော်အစီအစဉ်တိုင်းဆက်လက်ပြီးတော့ဆောင်ရွက်တော့မှာဖြစ်တယ်ဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒီဥပဒေချမ်းဟာဖွဲ့စည်းပုံနဲ့ကန့်ညီမှုရှိမရှိပြည်သူ့လွှတ်တော်မှာ NLD ဘက်ကဘလို့တင်ပြဆွေးနွေးခဲ့တယ်လဲဆိုတာကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒေါ ông ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ် State Councilor အဖြစ်ခန့်အပ်မဲ့ဥပဒေချမ်းမှာနိုင်ငံတော်ဆိုတဲ့တလုံးတဲ့အစားနိုင်ငံတော်တမရဤအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြောင်းလဲပြင်ဆင်ပေးဖို့တက်မတော်အစုအဖွဲ့ကတင်ပြခဲ့ကြောင်းပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဦးတွန်းထွန်းဟင်ကမနေ့ကလွှတ်တော်မှာအခုလိုပြောသွားပါတယ်
။ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်ဗိုလ်မှူးချုပ်မောင်မောင်ကဤဥပဒေချမ်းနဲ့ဆက်လင်း၍ဆွေးနွေးခဲ့ဒီမှာကကြီးနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေ၏အမိတွင်နိုင်ငံတော်၏ဟူသောစကားရနေရာ၌အခြားတင့်လျော်သည့်စကားရဥပမာနိုင်ငံတော်တမရ၏ကိုပြင်ဆင်ရန်ခခွေနိုင်ငံတော်အတွက်အရေးကြီးသောဤဥပဒေချမ်းကိုစီစဉ်ရန်အတွက်အချိန်လုံလောက်မှုမရှိခြင်းကငယ်အုပ်ချုပ်ရေးမန္တလေးနှင့်ဥပဒေပြုရေးမန္တလေးနှစ်ရက်ရောထွေးနေခြင်းကကြီးလက်ရှိကျင့်သုံးနေသည့်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွင်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်ဟူသောစကားရတုံ့နှုံထားခြင်းမရှိကြောင်းတင်ပြခဲ့ပါသည်
ဒါပေမဲ့လည်းအမျိုးသားလွှတ်တော်ကအတည်ပြုခဲ့တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီလွှတ်တော်ကိုတင်သွင်းခဲ့တာဖြစ်တယ်လို့ဦးထွန်းထွန်းဟင်ကပြောသွားပါတယ်
။ဤဥပဒေချမ်းကိုအမျိုးသားလွှတ်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်218ပါပြဋ္ဌာန်းချက်နှင့်အညီတင်သွင်းခဲ့ခြင်းဖြစ်ပြီးလွှတ်တော်ဆိုင်ရာဥပဒေနည်းဝရီများနှင့်အညီအတည်ပြုခဲ့ကြောင်းစစ်စစ်တွေ့ရှိရပါသဖြင့်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဝင်အများစုသည်အမျိုးသားလွှတ်တော်၏အတည်ပြုချက်အတိုင်းပြင်ဆင်ချက်မရှိအတည်ပြုတဲ့ကြောင်းသဘောတူညီကြပါသည
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ218အရာတမရမှာနိုင်ငံတော်ရဲ့အုပ်ချုပ်မှုအာဏာအပြစ်ရှိနေပေမဲ့လည်းတီထောင်စုလွှတ်တော်ကနေလိုအပ်ရင်အခြားလူပုဂ္ဂိုလ်တအူးသို့မဟုတ်အဖွဲ့အစည်းတရက်ကိုတာဝန်နဲ့လုပိုင်ခွင့်ပေးအပ်နိုင်ခွင့်ရှိနေကြောင်းမြမအရေးလေးလာသုံးသက်သူဦးအောင်သူငင်းကပြောပါတယ်
။2008ဖွဲ့စည်းပုံမှာသမရကိုအထူးသဖြင့်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့လုပိုင်ခွင့်တွေအာဏာအများကြီးပေးထားပါတယ်။ဆိုတော့အဲ့ဒီအနေထားကြောင့်လည်းတစ်ဖက်ကတီထောင်စုလွှတ်တော်ပေါ့လွှတ်တော်နှစ်ရပ်ပေါင်းကနေပြီးတော့လူပုဂ္ဂိုလ်တယောက်သို့မဟုတ်ရင်အဖွဲ့အစည်းတစ်ခုကိုအခြားအာဏာတွေပါခွန်လဲအနှင်းငွေမရှိဘူးလို့မပြောဘူးပေါ့ဗျာသူတို့လွှတ်တော်ဘက်ကလည်းလူတယောက်ကိုသုံးဖို့ရင်အဖွဲ့အစည်းတစ်ခုကိုအုပ်ချုပ်ရေးအာဏာအနှင်းငွေရှိပါတယ်ပေါ့
မနေ့ကပြည်သူ့လွှတ်တော်အစည်းအဝေးမှာတော့ဒီဥပဒေချမ်းကိုထပ်ပြီးဆွေးနွေးနိုင်ရေးအချိန်အလုံးလောက်ပေးဖို့တက်မတော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောသွားပါတယ
်အဖွဲ့အစည်းပုံအခြေခံမလို့ဥပဒေနဲ့အညီဒီဥပဒေကိုပြတ်ထားနေဆိုရင်ကျွန်တော်တက်မတော်သားများကနေပြီးတော့ထောက်ခံသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဥပဒေပြည့်ရနေမှာဖွဲ့စည်းပုံအခြေခံဥပဒေညီလိုအပ်တဲ့စကလုံးသုံးလုံးများလိုအပ်တဲ့ဥပဒေဆိုင်ရာပြဋ္ဌာန်းချက်များကိုပါဝင်သွားအောင်က ဆွေးနွေးမယ်ဆိုတော့ကျွန်တော်လည်းအားလုံးပါဝင်ပြီးတော့ထောက်ခံပေါ်မှာဖြစ်တဲ့ကြောင့်တင်ပြတော့ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့နိုင်ငံတော်အတွက်အလွန်အရေးကြီးတဲ့ဒီဥပဒေဆိုင်ရာဥပဒေကိုစဉ်းစားဆွေးနွေးနိုင်မှုအတွက်ပြည်စင်စမ်းတည်သွင်းနိုင်မှုအတွက်အချိန်လုံးလောက်ပေးနိုင်ပါရဲ့တင်ပြပါတယ
်။ဒါပေမဲ့လည်းဒီဥပဒေကြမ်းကိုအစီအစဉ်အတိုင်းအင်္ဂါနေ့မှဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့တည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒါမှမဟုတ်ဒီဟာနဲ့ပတ်သက်လို့တည်သူ့လွတ်တော်ဆိုင်ရာနယူဘီပုံမှန်198ဂါကြီးရဥက္ကဋ္ဌကနှင့်လျော်တယ်လို့ထင်မြင်ဆလို့ရှိရင်အချိန်ကိုသတ်မှတ်လို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီအစီအစဉ်တိုင်းပဲဆက်လက်သွားမှာဖြစ်ကြောင်းပြည်သူ့လွတ်တော်ကိုအတည်ပြုပါတယ်။
တည်သူ့လွတ်တော်ရဲ့ဒီကနေ့အစီအစဉ်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုမဲခွဲဆုံးဖြတ်အတည်ပြုဖို့ရှိပါရဲ့ရှင
်။မတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံရဲ့နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြရမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာအခက်တိလိုက်စားမှုတွေကိုတိုက်ဖျက်ဖို့အတွက်ရည်ရွယ်တဲ့အနေနဲ့အစိုးရဝန်ထမ်းတွေကြံ့ငွေ2000ကျပ်ထက်ပို့ပြီးတော့လက်ဆောင်မီဖို့တားမြင်လိုက်ပါတယ်။နိုင်ငံတော်သမရာယုံဝင်ကြီးဒေါ်အောင်ဆန်းစုကြည်ကထုတ်ပြန်လိုက်တဲ့လမ်းညွှန်ချက်ဟာနှစ်ပေါင်းများစွာယိုယွင်းနေတဲ့အစိုးရရန်တရားကိုပြင်ဆင်ဖို့ရည်ရွယ်တာမှန်ပေမဲ့အကျင့်ပြည့်ခြားစားမှုတွေအမြင့်ပြတ်ဖို့အတွက်တော့ဒီထက်ပိုပြီးတော့ဆောင်ရွက်ဖို့လိုမယ်လို့လည်းတုံ့သက်သူတွေကထောက်ပြကြပါတယ်။အသေးစိတ်ကိုမတ်စုမောင်ကတင်ပြပေးထားပါတယ်
။ဟုတ်ပါတယ်။နိုင်ငံရဲ့လူမှုရေးစီးပွားရေးတရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အတွက်အခက်တိလိုက်စားမှုနဲ့အကျင့်စာရိတ္တပြက်ပြားမှုအချိန်တိုတွင်းလုံးဝပျောက်သွားစေဖို့ဆိုပြီးမြန်မာငွေ2000ကျပ်ထက်ပိုပြီးလက်ဆောင်ပစ္စည်းမယူရဆိုတဲ့လမ်းညွှန်ချက်ကိုနိုင်ငံတော်သမရယုံဝင်ကြီးဒေါအောင်ဆန်းစုကြည်ကပထမဦးဆုံးလက်မှတ်ထိုးပြီးဧပြီလ1ရက်နေ့မှာဗဟိုယုံတွေပြည်အောင်စုဝင်ကြီးဌာနတွေနဲ့ပြည်နယ်တွေကိုထုတ်ပြန်လိုက်ပါတယ်။အကျင့်ပြက်ခြားစားမှုကိုပြက်ပြက်သားသားကင်တွဲမယ်ဆိုတဲ့ကြွေးကြော်ထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခက်တိလိုက်စားမှုတိုက်ဖျက်ရေးခြေလှမ်းသစ်အဖြစ်ကြိုးဆိုပေမဲ့လို့ဒီလိုမျိုးလက်ဆောင်ပစ္စည်းတွေကိုကန့်သက်တာထက်နိုင်ငံတော်အစ်စ်စီမံကိန်းစီမံချက်တွေမှာလုံပိုင်ခွင့်တွေကိုဥပဒေနဲ့လက်တလုံးချဆောင်ရွက်နေတာကိုအဓိကထားဖော်ထုတ်တဲ့လို့မြမရေးလေးလာသူဥအောင်သူငင်းကထောက်ပြပါတယ
်ဒီဝန်ထမ်းတွေလက်စားတယ်ပေါ့နော်အခုလက်ဆောင်ပစ္စည်းဆိုင်ရာလူဝါဒပေါ့ဆိုတော့အဲ့ဒါကကျွန်တော်တို့ခေါ်တာ petty corruption လို့ခေါ်ပါတယ်ဆိုတာကအစည်းစားလက်စားမှုပေါ့နော်ဆိုတော့တကယ်လက်စားမှုဖြစ်တာကအကြီးဒီလူဝါဒဘိုင်းဆိုင်ရာဒီမှာဖြစ်တာပါတချို့တွေကအစိုးရလူဝါဒကိုပါပါလေးလှည့်လိုက်တယ်ဆိုတော့အဲ့ဒီပေါ်မှာအကြီးစားသွားတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ဒါတွေကပိုရေးကြီးပါတယ်ဆိုတော့အဲ့လိုမျိုးလူဝါဒအပေါ်မှာလက်စားတဲ့ဟာမျိုးကိုဆက်ပြီးတော့ကန့်ကွယ်ဖို့လိုအောင်ပဲရှင်းတယ်ခင်ဗျာ
အစိုးရအသစ်ကိုဦးဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ဘက်ကမြန်မာနိုင်ငံတွင်းအကျင့်ပြက်ခြားစားမှုလုံးဝကင်းစင်အောင်ပါတီဝင်တွေရောလွှတ်တော်ကိုယ်စားလှယ်တွေကိုရောအခက်တိလိုက်စားရေးထောင်ဒဏ်အထိမှတ်လောက်အောင်အပြစ်ပေးမယ်လို့ပြက်ပြက်သားသားပြောဆိုထားပြီးတဲ့နောက်မှာအခုသူတမရာယုံပြည်ထောင်စုဝန်ကြီးဖြစ်လာချိန်မှာပြည်နယ်နဲ့တိုင်းဝန်ကြီးတွေစီကိုအခုလိုလမ်းညွှန်ချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဥပဒေပညာရှင်ဦးသိန်းတန်းဦးကလည်းတနိုင်ငံလုံးတိုင်းတာနဲ့အကျင့်ပြက်ခြားစားမှုကိုအရေးတကြီးတိုက်ဖျက်ဖို့ဆိုရင်အရင်အစိုးရလက်ထက်ကမိမိနဲ့လက်တင်ရာကိုပိုင်အကျိုးစီပါအတွက်လုတ်ကင်ဆောင်ရွက်ခဲ့တဲ့အများပိုင်စီမံကိန်းတွေလုတ်ကွက်တွေလုတ်ပိုင်ခွင့်တွေချပေးထားတာတွေကိုလည်းပြန်သုံးသပ်တဲ့လို့ရှုမြင်ပါတယ
်ကျွန်တော်ကတော့ပြက်ပြက်သားသားအခုရာစီမံချက်တွေကိုအကုန်လုံးပြန်ပြီးတော့ review လုပ်တယ်လို့ထင်တယ်မြင်သာတင်ချအောင်လူလူကိုလည်းချပြတင်တယ်ရန်ကုန်မြို့တင်စီမံကိန်းဘာညာတာကစီမံကိန်းကွာကဏီလေးကိုကဆိုရော့တဲ့ဇီးဇီးပန်းမှောက်ပြီးတော့လမ်းနေပြင်းတရားတွေဆောက်စီမံချက်တွေလုတ်ကွက်တာဒါတွေလည်းပြန်သုံးသပ်တယ်လို့ထင်တယ်ဗျအဲ့ဒီမှာလက်ပြီးလိုက်ကြည့်ရအဲ့ဒီမှာပေါ်မှာတော့လေလံပြစ်ခဲ့ကြတယ်ဗျာစော်တရမြို့နယ်ကတကယ်အထင်ကြီးရနေရာကြီးကိုအောက်ချန်ကင်းစေးသိန်းတရာတို့ကလည်းလှုပ်သွားကြတဲ့ကိစ္စတွေရှိတယ်။ဒါတွေကတော့တိုင်းပြည်ရဲ့ဘာနာရေးနဲ့ပတ်သက်တဲ့အတွက်ခွင့်ပြုချက်ခွင့်လွှတ်ချက်မပေးသင့်ဘူး။ဒီစီမံကိန်းတွေကိုလည်းတိတိကျကျပြက်ပြက်သားသားအစိုးရဖွဲ့တရားလုံးအနေနဲ့လည်းပြန်လည်စီစစ်တင်တယ်၊လွှတ်တော်ကလည်းတင်ပြစီစစ်တင်တယ်၊လူလူကလည်းတင်ပြတင်တယ်။အဲ့ဒီတွေ့ရှိချက်အပေါ်မှာတော့ဥပဒေနဲ့အညီပြက်ပြက်သားသားရယူခြင်းလို့ကျွန်တော်ထင်တယ
်။ဒီလမ်းညွှန်ချက်ထဲမှာလက်ဆောင်ပစ္စည်းတွေတဲ့ငွေကြေးနဲ့တန်ဖိုးရှိတဲ့ပစ္စည်း၊ရွှေငွေ၊လေးရင်လက်မှတ်အခမဲ့တဲခိုကအခမဲ့စားတော့ခအခန့်ကျွေးမှုချင်းခေါက်သီးအသင်းဝင်ကြီးတွေပါအကျုံးဝင်တယ်လို့ဆိုထားပါတယ်ကိုတောင်ဝင်ထားတဲ့ယာရုလုတ်ပိုင်ခွင့်ကနေအကျိုးခံစားခွင့်ရသွားစေမဲ့သူတွေစီကလက်ဆောင်ပစ္စည်းလုံးဝလက်မခံရလို့လည်းပါရှိပါတယ်မြမကျက်ငွေကျက်2000ကျပ်ထက်မပိုတဲ့လက်ဆောင်ပစ္စည်းကယူခွင့်ရှိပေမဲ့လို့တစ်နှစ်လုံးမှာတော့မြမကျက်ငွေတန်ဖိုးတသိန်းထက်မပိုစေရလို့လည်းပြောထားပါတယ်အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့မြမကျက်ငွေ3သိန်းထက်မပိုစေရလို့ဆိုထားတာပါနိုင်ငံခြားအစိုးရတွေစီကပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုတော့ငွေတန်ဖိုးကျက်4သိန်းထက်မပိုတဲ့လက်ဆောင်ပစ္စည်းနောက်တရားဝင်ကိစ္စအတွက်ခရီးသွားလာစရိတ်ပညာတင်စုစေဝါကုသဇယိတ်တွေကိုဒါလက်ခံရမယ်ဆိုပြီးပြောထားတယ်လို့နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတွေကိုပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုလည်းဦးစည်းရုံးတွေရဲ့ဒုတိယညွှန်ကြားရေးမှူးချုပ်တွေကနိုင်ငံတော်သမ္မတရုံးဝင်ကြီးကိုအမြန်ဆုံးတင်ပြဖို့ကိုလည်းလမ်းညွှန်ထားပါတယ်ရှင်
မဆုမုံပြပြသွားတာဖြစ်ပါတယ်သောတာရှင်များခင်ဗျာ NLD အစိုးရအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကြုံနေရတဲ့မြန်မာအစိုးရခေါ်ဘင်္ဂလီလို့ခေါ်တဲ့ရိုဟင်ညာတွေရဲ့အရေးကိုထိထိရရောက်ကင်တွယ်ဖြေရှင်းပေးဖို့လန်ဒန်အခြေစိုက်မြန်မာရိုဟင်ညာအသင်းကသမရအသည့်ဦးထင်ကျော်စီကိုအိတ်ဖွင့်ပေးစာတစ်စောင်းရေးသားပေးပို့လိုက်ပါတယ်အပြည့်စုံကိုဆက်တွေ့မေးမြန်းထားတဲ့ကိုရဲကောင်ကတင်ပြပေးပါလိမ့်မယ
်ဧပြီလ၁ရက်နေ့ကမြန်မာရိုဟင်ဂျာအသင်း UK ကထုတ်ပြန်ခဲ့တဲ့တမလာကြီးဦးထင်ကျော်စီအိတ်ဖွင့်ပေးစာမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားမှုတွေရဲ့အကြောင်းရင်းတွေကိုဖော်ထုတ်ဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေညှော်နှဲသွားစေဖို့ NLD အစိုးရအနေနဲ့အစိုးရသက်တမ်းပထမ6လအတွင်းဆောင်ရွက်တဲ့လှုပ်ဆောင်ချက်တွေကိုအကြံပြုတင်ပြထားပြီးတမလာကြီးအနေနဲ့ရိုဟင်ဂျာအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာရိုဟင်ဂျာအသင်း UK အနေနဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့ရိုဟင်ဂျာတွေရဲ့အရေးကိစ္စအတွက်တမလာကြီးဦးထင်ကျော်စီကိုအိတ်ဖွင့်ပေးစာပေးဖို့ရတဲ့အကြောင်းရင်းကိုမြန်မာရိုဟင်ဂျာအသင်း UK ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပြပါဗျ။အ
ဓိကတော့ဒီအိတ်ဖွင့်ပေးစာကိုပို့ရခြင်းအကြောင်းရင်းကမြန်မာပြည်မှာပေါ့နော်ကျွန်တော်ရိုဟင်ဂျာတွေကရခိုင်ပြည်နယ်စစ်တွေရောတခြားနေရာတွေမှာလူတွေက humanitarian crisis လို့ခေါ်တဲ့ဆာနရိတ်ခပြတ်တောက်မှုတွေနဲ့လူတွေကပြေးနေကြတယ်ကလေးတွေရောကိုယ်ဝန်ဆောင်မိန်းမတွေရောအခြေအနေကတကယ်ဆိုးလာတာပဲရှိတယ
်။ဒါ့အပြင်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားမှုတွေရဲ့အကြောင်းရင်းတွေကိုဖော်ထုတ်နိုင်မှု NLD အစိုးရအနေနဲ့ဆောင်ရွက်တဲ့လက်တွေ့ခြေလှမ်း၄ခုကိုဒီအိတ်ဖွင့်ပေးစာမှာအကြံပြုတင်ပြထားတဲ့အကြောင်းကိုလည်းသူကအခုလိုပြောပြပါတယ်။
အတိအကျတော့အမုံဝါဒဖြန့်ချီသူများနဲ့အဆွန်ရောက်မြတ်ပါပြောင်းရေးအတွက်ဆောင်ရွက်ဖို့ပြီးတော့လူသားချင်းစာနာတဲ့လမ်းဖွင့်ပေးမှုနဲ့ဒုက္ခသည်များ၎င်းတို့နေထိုင်ရာကိုအန်တရီကင်းစွာပြန်လည်နေထိုင်ရေးပေါ့နော်ပြီးတော့1980နိုင်ငံသားဥပဒေပြင်ဆင်ခြင်းသို့မဟုတ်ဖျက်သိမ်းခြင်းပြီးတော့နောက်တစ်ခုကတရားမျှတမှုနဲ့တာဝန်ယူမှုဆိုတဲ့ဟာတွေကိုကျွန်တော်တို့ကအတိအကျအနေနဲ့ပေါ့ရေးထားပါတယ
်ဒီအိတ်ဖွင့်ပေးစာမှာမြန်မာရိုဟင်ဂျာအသင်း UK အနေနဲ့တမရကြီးဒါမမဟုတ်တမရကြီးရဲ့ကိုယ်စားလှယ်တဦးနဲ့တွေ့ဆုံဝင်ရဖို့တောင်းဆိုထားတာနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
်ဒီရိုဟင်ဂျာ issue ကို NLD အစိုးရအနေနဲ့ဘေးဖြေထားလို့မဖြစ်ဘူးနိုင်ငံတကာကလည်း concern ဖြစ်တယ်ဖြေတွင်းဖြေပါကရိုဟင်ဂျာတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ရိုဟင်ဂျာ issue ကဖြေရှင်းဖို့အလားအလာရှိတယ်ဆိုတော့ကျွန်တော်တို့ကထောက်ပြတာပါ
ပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလွှတ်တော်ထံတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်မှုတွေရှိတာအမှန်ပဲဖြစ်ပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုတော့မဟုတ်ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။မြန်မာရိုဟင်ဂျာအသင်း UK ကထုတ်ပြန်ခဲ့တဲ့အိတ်ဖွင့်ပေးစာထဲမှာတော့ရိုဟင်ဂျာတွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတုံးတန့်စင်ခြင်းနဲ့လူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်ခြင်းစတဲ့ပြစ်မှုတွေရဲ့တရားဥပဒေဆိုင်ရာအဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီတယ်လို့လူအခွင့်အရေးစောင့်ကြည့်သူများအဖွဲ့ HRW နဲ့ 45 Right အဖွဲ့တွေကထုတ်ပြန်ထားခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါဗျ။မြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေဟာအရင်အစိုးရလက်ထက်ကထုတ်ပေးထားတဲ့ White Card လို့ခေါ်တဲ့ယာယီတပ်သေးခံကပ်ပြားတွေကို2015ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပြီးနိုင်ငံသားဖြစ်ခွင့်ကတ်သတ်ခံထားရတာဖြစ်ပါတယ်။မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yanhili ကမတ်လ18ရက်နေ့ကတင်သွင်းခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာမှာမြန်မာအစိုးရတဲ့အနေနဲ့လူကြီးတွေတန်းတက်မနေရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ကင်းမဲ့နေတဲ့အခြေခံလူအခွင့်အရေးတွေပေးအပ်ဖို့အတွက်တိုက်တွန်းထားပါတယ်
။ကိုရဲကောင်ပြောပြသွားတော့ပါ VOA American အတန်းကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တို့အနေနဲ့ VOA ကိုဆက်သွယ်လို့ခြင်းရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24-32-40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com ကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလက်မီတာ190 kHz 1595တို့ကပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
တော့လဲဆိုတော့ကျွန်တော်ပြည်တွင်းဒါကုန်သည်ကုစားရောင်းဝယ်ပေါ့။ဒီမှာဒီနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းထုတ်သွင်းလေသမားပေါ့။အသေးစားဆက်မှုလုပ်ငန်းများပါပေါ့
။စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးပြည်ထောင်စုဝန်ကြီးအစ်စ်ဒေါက်တာတန်းမြင့်ပြောဆိုသွားတာဖြစ်ပါတယ်။စီးပွားရေးကဏ္ဍမှာနားဆင်ကြမှာပါ။ဒါအပြင်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်။ Washington Post သတင်းစာရဲ့ Editor ဘုတ်အဖွဲ့ကရေးသားထားတဲ့ Editor အဘော်ကိုဥစွာတင်ပြပေးခြင်းပါတယ်။အဲ့ဒီနေရာဆိုရင်ဖြင့်မြန်မာနိုင်ငံတစ်ဝန်းလုံးပြုံးပျော်ခဲ့ကြတဲ့နေ့တစ်နေ့ဖြစ်တယ်လို့ AWD သတင်း website မှာရေးသားဖော်ပြထားပြီးဒီလိုလဲဖော်ပြထိုက်ပါတယ်လို့အစချီထားပါတယ်။54နှစ်ကြာစစ်တပ်ကအုပ်ချုပ်လာခဲ့တဲ့နိုင်ငံမှာပြီးခဲ့တဲ့ဗိုလ်ထူးနေတုန်းကတော့ဒီမိုကရေစီနှီးကြရွေးချယ်တိုက်တဲ့အရတားတအုပ်ကကမရအဖြစ်ကျန်းတစ္ဆာချိန်ဆူခဲ့ပါတယ်။ကျန်းချိန်သူဦးထင်ကျော်ဟာပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အနံ့ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်နိုင်ငံရေးအကျဉ်းသားဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်အတွက်ဝင်ရောက်တာဝန်ယူဆောင်ရွက်ပေးမဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လို့ရေးသားထားပါတယ်။ဒါဟာရက်စက်ရုံမှမှုအကြိလိုက်စားမှုစီးပွားရေးရဘာမှမကြွန့်ကျင်တဲ့အာဏာရှင်စနစ်အဆုံးတိုက်ရေးအတွက်ဆယ်စုနှစ်တွေနဲ့ချီးပြီးတော့တိုက်ပွဲဝင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်မြန်မာလူမျိုးအများပြအတွက်အောင်ပွဲအခါတမယာလည်းဖြစ်ပါတယ်လို့ရေးသားထားပါတယ်။စစ်တပ်ရဲ့စီမံကိန်းကတော့တကယ်အရေးကြီးတဲ့နေရာတွေမှာအရက်သားခေါင်းဆောင်တွေကိုအာဏာမရှိအောင်ဆက်ထားတဲ့အစီအစဉ်မှာခြေခံဥပဒေကိုပြောင်းလဲလို့မရအောင်စစ်သားတွေကလွတ်တော်ရဲ့လေးပုံတစ်ပုံကိုတင်ပိုက်ထားမယ်။ကာကွယ်ရေးဝန်ကြီးပြည်ရေးရေးနဲ့နေဆက်ရေးရဝန်ကြီးတွေကိုသူတို့ကခန့်အပ်မယ်။ဒုတိယသမ္မတနှစ်ယောက်မှာတယောက်ကိုစစ်တပ်ကတင်မြှောက်မယ်မျိုးသားကာကွယ်ရေးအဖွဲ့မှအများစုကိုစစ်တပ်ကယူထားမယ်ဒီအဖွဲ့ဟာပါလီမန်ကိုဖျက်သိမ်းနေတယ်လို့စစ်အုပ်ချုပ်ရေးကိုလည်းခွင့်ပြုနိုင်တယ်လို့ထောက်ပြထားပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်ရဲ့လုံနိုင်ကိုင်နိုင်စွမ်းကိုအားနည်းစေပါတယ်သူမရဲ့ညီညာရေးအစီအစဉ်နဲ့ကြာရှည်နေတဲ့ပြည်တွင်းစစ်ရဲဆိုင်ရေးဦးစားပေးလှုပ်ဆောင်မယ်ဆိုတဲ့ကိစ္စတွေမှာစစ်တပ်ဘက်ကစန့်ကျင်လာနိုင်တယ်လို့ထောက်ပြထားပါတယ်ကာလုံအဖွဲ့ရဲ့ခွင့်ပြုချက်လိုအပ်တာမို့သမရနဲ့လွတ်တော်အနေနဲ့ကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးအောင်လှုပ်ဆောင်နိုင်မှမလားဆိုတာလည်းမတိကျသေးပဲဖြစ်နေပါဗျ။ဒေါ်အောင်ဆန်းစုကြည်ဟာအစင်းစင်စနစ်တကျလုပ်နေပြီးတော့အခုဆိုရင်နိုင်ငံတော်အကြံပေးတာဝန်ကိုယူဖို့အတွက်ကြိုးစားနေပါဗျ။ဒေါ်အောင်ဆန်းစုကြည်မှာအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုအထူးလိုအပ်ပါတယ်။ကွန်ဂရက်လွတ်တော်နဲ့သမရတို့ကဒစိတ်တစ်ပိုင်းလွတ်မြောက်ရေးအတွက်စစ်ဘိုလ်ချုပ်တွေကိုတွန်းအားပေးနိုင်ခဲ့ပါဗျ။နောက်တစ်ဆင့်ကတော့အစိုးရအသစ်မှလုပ်ပိုင်ခွင့်အာဏာတွေရရှိလာအောင်လုတ်ပေးဖို့ရှိနေပါတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို Washington Post သတင်းစာမှာဖတ်ရှုနိုင်ပါတယ်ဆက်လက်တင်ပြပေးမှာကတော့ time.com online မှာစောင်းမရှင် Hana Hinstrom ရေးသားထားတဲ့စောင်းမပဲဖြစ်ပါတယ်မြန်မာနိုင်ငံကအရတားအုပ်ချုပ်ရေးအတွင်ကူးပြောင်းမှုမှာတိုင်းရင်းသားလူမျိုးစုတွေနဲ့ဖြစ်ပွားနေတဲ့မတရားတဲ့စစ်ပွဲတွေကိုအဆုံးမတတ်နိုင်သေးဘူးလို့ခေါင်းစဉ်တက်ထားပါတယ်အလုံးပါဝင်ပြီးရေရှည်တည်တံ့ခိုင်မြဲတဲ့အပြစ်ခတ်ရစရေးပြုလုပ်ဖို့ရေးကိစ္စဟာတရားဝင်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေလက်တွေ့မှာဒေါ်အောင်ဆန်းစုကြည်ဥဆောင်နေတဲ့အစိုးရတဲ့အတွက်အဓိကစိန်ခေါ်မှုဖြစ်နေတာဖြစ်တယ်လို့ဆောင်းမအဖွဲ့မှရေးသားထားပါတယ်။တိုင်းရင်းသားတွေဟာသူတို့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိစေဖို့အတွက်ဆယ်စုနှစ်များစွာချီးပြီးတော့မြန်မာအစိုးရထံကနေတောင်းဆိုလာခဲ့ကြတာပါ။1962ခုနှစ်စစ်တပ်ကတိုင်းပြည်အာဏာသိမ်းယူလိုက်ပြီးတဲ့နောက်မှာတော့တိုင်းရင်းသားလူမျိုးစုခွဲတွေဟာတီးတန့်အဖွဲ့တွေခွဲပြီးတော့မြန်မာအစိုးရကိုလက်နက်ကင်တိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့ရေးသားထားပါတယ်။အခုလက်ရှိဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အစိုးရတဲ့တက်လာတဲ့အခါမှာတော့လူမျိုးစုပြည်သူတွေပေါ်အကြမ်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းတာတွေဟာနိုင်ငံရဲ့မြောက်ပိုင်းမှာပိုးပြီးတော့များပြားလာနေပါတယ်။ဆယ်စုနှစ်များစွာအတွင်းပထမအဦးဆုံးပွင့်ဝင်လင်းလင်းပြုလုပ်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ပါတီကပြတ်ပြတ်သားသားအနိုင်ရရှိခဲ့ပြီးပြည်တွင်းစစ်ဆုံးတက်ရေးနဲ့ညဉ့်ညံ့ရေးဟာထိတ်တန့်ဦးစားပေးလိုအပ်မယ်အလုပ်ဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ကြောင်းကြီးသားထားပါတယ်။တန်ဘီဟာ1948ခုနှစ်လွတ်လပ်ရေးရပြီးစကတည်းကတိုင်းသားတွေနဲ့ပြတနာတွေပြိပခတ်တွေရှိလာခဲ့တာပါအဲ့ဒီနောက်မှာတော့စစ်အုပ်ချုပ်မှုအောက်ကိုရောက်ခဲ့ရပါတယ်ပြုပြင်ပြောင်းလဲရေးလုပ်တဲ့သမရဦးသိန်းစင်ရဲ့အစိုးရဆိုရင်လဲ lu byo mya sia we phan mu ri khan ga ya de nai ngan da ga akuni pe da de dollar tan paw mya sa wo tong pyu pi lo nyin nyan ye lut khe bi me pi ga de october 15 ye ni ma tan da shit phwe ne da api ya sa chou chou nai ga de a chang thauk pya yee da tha ba de api song go time.com online ma phat shu nai ma de
လူသားဒီမိုကရေစီဖွဲ့ချုပ်NLD ပါတီကဥဆောင်တဲ့အစိုးရအသင်းနဲ့လွတ်တော်တို့ရဲ့ရပောင်းတရားတက်တန်းတွင်ဖန်စီခံထားရတဲ့တက်ကြွလှူချသူတွေကိုပြန်လှုပ်ပေးဖို့လက်လက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူခွင့်ရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေကိုကောင်းထည်ဖို့ပြည်တွင်းပြည်ပါကတိုက်တွန်းနေပါတယ်ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေကဘယ်နေရာ 6999လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါရိုက်လေလံအစီအစဉ်ကနေကြိုဆိုပါခင်ဗျာ
大家理财嘛把我们孙女路都的这个人家姑娘一起生活单元 VOA 的前面设置家吧都他们比较配合了吧的怎么样故说我们看英语是定案子的理论人家吧我们看来那些人家 American EDN 都英语是定案子的都拉拉当啊时间定设备你的配合的怎么样
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကြိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ကြခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမေရိကန်အသုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကိုစိတ်တန်းကြပြန်ပြီးတော့နားဆင်လို့သူတွေအတွက်ကျွန်တော်တို့ရဲ့ VOA Internet ဆမ်းမင်းနာဖြစ်တဲ့ www.burmese.voanews.com မှာလာရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးကတော့စီးပွားရေးခဏပါအခုတရင်ပါရဲ့စီဝါရေးကဏ္ဍကတော့စီဝါရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်နဲ့တွေ့ဆုံမေးမြန်းထားတဲ့အပိုင်း1ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံအတွင်းဆေးရဲမွေးတည်မှုပပျောက်ရေးကိုဝန်ကြီးဌာနပေါင်းစုံနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့ VOA နဲ့တည်တံ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းစီဝါရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဒေါက်တာတန်းမြင့်ကပြောပါတယ် VOA မြန်မာပိုင်းရန်ကုန်ရုံးဝဲတာဝန်ခံဒေါက်တာစိုးဝင်းကတွေ့ဆုံမေးမြန်းတဲ့အခါမှာဝန်ကြီးဒေါက်တာတန်းမြင့်ကသူရဲ့ပညာရေးနောက်ကျောင်းကအစချီပြီးတော့အခုလိုပြောပြပါရခင်ဗျာ
ဆောက်တဲ့ဒီကစရတာပေါ့လေဒီကာလနောက်ပိုင်းမှာဒီကျောင်းသား ဒါအရေးခင်းနေပေါ်တယ်ကျွန်တော်လည်း involve ဖြစ်တော့ပါဝင်ဆောင်တဲ့ခါတော့ကျောင်းတင်နေခွက်တော့ထုတ်ခံရတာပေါ့အဲထုတ်ခံတဲ့ခါကျတော့အဲ့ဒီမှာအဲကျွန်တော်ဆရာပြည့်တင်နှန်းဆိုပြီးတော့အထူးဆရာပြည့်မူလနဲ့တင်နှန်းခေါ်တယ်ကျွန်တော်ဝင်လျှောက်လိုက်တော့မူလနဲ့ဆရာပြည့်တင်နှန်းတက်လိုက်ပြီးတော့မူလနဲ့ဆရာလက်မှတ်ရတာပေါ့ဗျာအဲကျွန်တော်လည်းဒီဟိုကဘောပေါ့ကမာကတော့ဆိုကမာကစတဲ့တော့ဘမျိုးနဲ့မှာကျွန်တော်ဆရာကျောင်းမူလနဲ့ကျောင်းဆရာလုပ်ပြီးတော့ကျောင်းပြန်ဖွင့်တဲ့ခါကျတော့ကျောင်းပြန်ဝင်ရတော့ကျွန်တော်လည်းဆရာပြည့်ကနှုတ်ထွက်ပြီးတော့အဲ့တော့စနေတဲ့ကပြောင်းလာတော့စီဝိုင်းတက်ကိုဖြစ်တော့တယ်အဲ့ဒီမှာစတုတ်ဂါနစ်က1964ရဲ့စတက်ပေါ့66ပြည့်ကတော့ပွဲပြီးတဲ့ခါကျတော့ကျွန်တော်အဲ့တော့ဗန်နိုင်းရဲ့အခွန်အရေးဌာနရှိပါတယ်ဗျစီမံငွေရေးစုပ်စည်းဌာနကွယ်မှာကျွန်တော်အလုပ်တင်ရနေပြီးတော့1988 18နှစ်တော့ပေါ့လေ1988နှစ်ဘာလာအထိလက်ထောက်ညွှန်ကြားမှုအထိဒါကျွန်တော်လုပ်ခဲ့ပါတယ်ဟုတ်ကဲ့နောက်ပိုင်းကျွန်တော်ဒါကုလသမအပြောတန်းဝန်ထမ်းဘဝနဲ့ကျွန်တော်အဲဆုံဆောင်အင်္ဂလိပ်မှာနှစ်နှစ် development planner ပေါ့လေအော်အိန္ဒိယမှာကျွန်တော် research economy နဲ့ asia pacific project တခုမှာတစ်နှစ်ပေါ့နောက်မလာဝီမှာကျွန်တော် poverty alleviation program နဲ့သုံးနှစ်နောက်တစ်ခါကျွန်တော်အမေရိကမှာနယူးယောက်မှာဒီ3လခွဲလောက်ကျွန်တော် doctorate thesis ကို prepare လုပ်ခဲ့မှာအဝေးတင်လုပ်တဲ့ခါမှာအင်္ဂလန်နဲ့တွားပြီးတော့ပြင်ဆင်တာ3လခွဲပေါ့နောက်အဲဘောဇောနိုင်ငံမှာ6နှစ်ပေါ့ဗျာအဲ social economic implication HIV ကနေပြောကျွန်တော်ဒီ planner အဖြစ်ကျွန်တော်အိမ်မှာ6နှစ်လုပ်ခဲ့တော့2003ကပြန်လာတဲ့အခါကျတော့ကျွန်တော်ဟိုဒီကုမ္ပဏီတစ်ခုထောင်ပြီးတော့ဒီဟောလုပ်တာပေါ့ဗျာဟိုညာပြင်ကုလသမဂ္ဂအဖွဲ့အစည်းနဲ့ short term consultant လုပ်ပါတယ်အဲဒီနောက်တစ်ခါ survey တွေလည်းလုပ်ပါတယ်တော့ war vision တို့စသည်ဖြင့်ပေါ့ဗျာအဲ့ဒါကျွန်တော်လေနရောပြီးတော့ဒီပါတီကို join လုပ်တဲ့အခါကျတော့ပါတီမှာကျွန်တော်လန်ဒါမြို့နယ်ဒါအစင်းဆုံးမြို့နယ်လူကြီးအများဆုံးမြို့နယ်မှာဒါပါတီဥဆုံးဖွဲ့ပါတယ်။နောက်ညီလာခံကြီးမားရေးကော်မရှင်လည်းဥက္ကဋ္ဌမြို့လုပ်ခဲ့ရတယ်နော်ပါတီညီလာခံလုပ်တဲ့အခါကျွန်တော်ဒါမြို့နယ်ပါတီဥက္ကဋ္ဌဖြစ်ပြီးတော့ဒါနောက်တစ်ခါအယူကောက်ပဲမှာကျွန်တော်အွေးခံတော့ပြည်သူ့လူတော်နဲ့အဲဒီတော့ပါတီဘုံမှာလည်းကျွန်တော်စီဝေးကော်မတီဖွဲ့ကျွန်တော်အဖွဲ့ဝင်ဖြစ်ကျွန်တော်နန်းနေတော့လေဒီရေကန်တဲ့အထိပေါ့
ဟုတ်ကဲ့ပ
ါပါဆောင်ခဲ့ရပါတော့
ဟုတ်ကဲ့ပါဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီဆေးရဲမွေးတည်မှုပပျောက်ရေးနေတဲ့ဆရာပါဝင်ဆောင်ရွက်ခဲ့မှုတွေပြီးတော့ဆရာသုတေသနတွေလည်းလုပ်မှုတွေပေါ့နော်ဆိုတော့ဆရာရဲ့ဒီအတွေ့အကြုံကမြန်မာနိုင်ငံဆေးရဲမွေးတည်မှုပပျောက်ရေးမှာလည်းအထောက်အကူဖြစ်နေမယ်လို့ကျွန်မယူဆပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျအဲဆေးရဲမွေးတည်တိုက်ဖြစ်ရေးကတော့ဒါ cross fighter ပေါ့လို့ဂန္ဓာပေါင်းစုံနဲ့ဝင်းတာပေါင်းစုံနဲ့တက်ဆိုင်တာပေါ့လေကျွန်တော်ခုဒါဒီကုံသေးဒီမှာလုတ်တဲ့ခါကျဒါလည်း trade ကလည်းဒီဆေးမွေးတိုက်ဖြည်မှာအဓိကကြတဲ့အစိပ်ပိုင်းတရက်ဖြစ်တော့ဒါလည်းဟိုအင်မတန်ထိရောက်တဲ့ဝန်ကြီးဌာနအဖြစ်ပါဝင်ဆောင်ရွက်မှာပေါ့ဆောင်ရွက်မှာပေါ့လေ
ဟုတ်ကဲ့ပါစီးပွားကူသန်းဝန်ကြီးဌာနအနေနဲ့ပေါ့နော်ကျွန်မနားလည်တဲ့လို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာတည်တည်ဝင်ဆောင်ရွက်ရမယ်ပြီးတော့ကူသန်းရောင်းဝယ်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်တာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကုသန်းဒီစီဝါကုသန်းဝင်ကြီးတယောက်အနေနဲ့ဖြစ်လာတယ်တာဝန်ယူရတော့မယ်ဆိုလို့ရှိရင်ဘာဝင်များဦးစားပေးပြီးဆောင်ရွက်ချင်ပါလဲရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးလောက်ရှိတာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်တီကုသန်းရောင်းဝယ်ပေါ့ဒီမှာဒီနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းထူးထူးလျော်သမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဗျာသူကထုတ်လုပ်ရှင်သူ့မှာတင့်တော်တဲ့ဈေးနှုန်းတော့ရမှာပေါ့လေတစ်ဖက်ကဒါဝေါ်တစ်ခါကျွန်တော်တို့က end point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းအဲ့တင့်တော်တဲ့ဈေးနှုန်းပေးရမှာလေပုံကုန်ကြတော့လေအဲ့တင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်ဆိုတော့ funky price ဆိုတော့ဒီတောင်တန်းကားတွေထုတ်တဲ့ဈေးနဲ့တက်ကစားသုံးဈေးကအင်မတန်ကွာဟနေ40 50 60လောက်ကွာတဲ့ခါကြတော့သဘောကတော့ထုတ်လို့သူလက်သမားတောင်တန်းကားဈေးနှုန်းကအင်မတန်နှိမ့်ပြီးတော့စားသုံးကပုံများနေပြီဒီကြားထဲမှာဒီ trade ပေါ့လေဖြန့်ချီဆိုတဲ့ခါကြတော့ဒီမှာက supply chain ပေါ့ဖြန့်ချီအပိုင်းမှာဘာလို့ဆိုတော့ချိုးမှုမရှိဘူးပေါ့ဗျာဒါပေါ်ကျွန်တော်တို့က trade route ပေါ့ဗျာလေ
ကုန်သေးလမ်း
တိပို့ဆောင်ရေးအထူးကတိပို့ဆောင်လည်းပါတယ်လို့အခြားအရဆက်သွယ်အခြားအရာတွေလည်းပါတယ်ပေါ့ဗျာဒီတမှာပြည်နယ်ပြည်မဆိုတော့ဖြန့်ချီမှုတွေဒါလည်းပါတော့ဒါပေါ်ကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးသူကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain နေတာတွေကပြုပြင်ပြောင်းလဲရမှာပဲလမ်းမဆက်သွယ်ကောင်းမှုတို့အဒါစီတို့မလိုအပ်တော့ဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုလည်းကျွန်တော်တို့ကပြည်ပနဲ့ဆက်ဆံမဲ့ခါကြတော့လေပြည်တွင်းကလည်းတိတိကျကျရင်းနှီးအထိသဘာဝအခြေခံမှာထုတ်တဲ့ပြ ြည့်စုပဲပို့ကောင်ကပို့နေရတဲ့ခါကျတော့ဒါလည်းအတက်ကြရှိတယ်ပေါ့နောက်တစ်ခုလည်းကျွန်တော်တို့ကဒီကုံသွဲရေးတို့တွေမှာလည်းနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ်မှာလုံးဝမိကိုနေတဲ့ဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြည်ပေါ်လင်းလာတဲ့ခါတော့ကြည်ကြည်ပြပြနဲ့ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြပြကုလူဆက်ဆံမှုပေါ်လည်းအဓိကပြဿနာဖြစ်တော့
ဟုတ်ကဲ့ပါအခုဟိုပြီးခဲ့တဲ့မနေ့ကတုန်းကသမရာကြီးဦးထင်ကျော်ပြောသွားတဲ့မင်ကုန်းနဲ့မှလည်းဒီဈေးကွက်စီဝါရေးစနစ်ကိုပြီးပြီးပြင်းအကောင့်ထဲဖော်ဖို့ဆိုတာပါပါတယ
်
နောက်ပြီးတော့ဒီဒေတာတွင်းနိုင်ငံတွေပေါ့နော်ဒီအာဆီယံနိုင်ငံတွေအထူးသဖြင့်အိန္ဒိယနိုင်ငံတွေနဲ့စီဝါရေးကူးစမ်းရောင်းဝယ်မှုကလည်းဒီနိုင်ငံအတွက်အများကြီးအရေးကြီးပါတယ်အဲ့တော့ဒီအိန္ဒိယနိုင်ငံတွေနဲ့ဒီစီဝါရေးမှုဝါဒပေါ့နော်ဆရာဘယ်လိုများစဉ်းစားထားပါလဲရှင်ဆက်ဆံမှုလေ
ဆက်ဆံတာတော့ခုကျွန်တော်တို့ဒီပွင့်လင်းမြင်သားမရှိတဲ့ကျွန်တော်တို့လည်းဒီဟာဒီအတိုင်းပဲလေလူလူကအများဆုံးမြန်လင်းချက်နဲ့ကျွန်တော်တို့ရွေးချယ်လိုက်တဲ့အခါကျတော့တော်တော်လေးကိုပဲပတ်ဝန်းကျင်နိုင်ငံတွေကဆက်ဆံမှုကပုံမပွင့်လာမဲ့သဘောရှိပါတယ်။ဟိုတုန်းကလည်းဆက်ဆံခဲ့ပါတယ်။သို့တော်ဟိုတုန်းကဟိုတုန်းအခြေအနေကအကန့်အသတ်ကြီးရှိတယ်။အဲသူတို့ကကျွန်တော်တို့ဘက်ကလည်းအကန့်အသတ်ကြီးရှိတယ်။ဥပမာဆိုရင်ကျွန်တော်တို့ဤပညာကျွမ်းကျင်မှုငွေရေးကြေးရေးဆိုတဲ့အကန့်အသတ်ရှိတဲ့အခါကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာကိုထိုးပေါက်နေမှာကျွန်တော်တို့အားနေချက်ရှိပါတယ်ဗျ။အဲ့တော့ခုတော့ကျွန်တော်တို့ကပွင့်လင်းလာတဲ့အခါကျတော့နိုင်ငံတကာလည်းဗမာဒီကိုပြည်တွေကိုဝင်လာတာရှိတယ်။အဲကိုကလည်းသူတို့ဝင်လာတာတခုများနေတာပေါ့ဗျ။အဲကျွန်တော်တို့ကဒီဝင်ရောက်ထိုးပေါက်ဆိုတာလည်းဒါနိုင်ငံတကာအဖွဲ့အစည်းတွေအခုညော WTO လို့စပြင်သူတို့အဖွဲ့အစည်းတွေနောက်ပြီးကဂျပန်တို့ကိုရီးယားတို့ဆိုတော့သူတို့နည်းပညာတွေပေးနေတာရှိပါတယ်။နောက်အိန္ဒိယတို့လည်းဒါဟိုတုန်းနဲ့အစင်လာဆက်ဆံနေကြတော့ဒါကိုကျွန်တော်တို့ကတစ်ဖက်ကလည်းဒါအစိုးရအဖွဲ့အစည်းချင်းဆက်ဆံတစ်ဖက်ကလည်းခုနလုပ်ငန်းရှင်ချင်းချင်းဘုံဘုံဆက်ဆံအောင်ဆိုရင်တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေကဒီထိုးပေါက်နိုင်မှုတော့အစတင်လုပ်နိုင်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ
်ဒါကတော့စီဝါရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတမ်းမြင့်နဲ့ဒေါခင်စိုးဝင်းတွေ့ဆုံမိမဲထားတဲ့အပိုင်းတစ်ကိုစီဝါရေးခန္ဓာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့တူတာဆုံးလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်။အမေရိကန်ပြည်ထောင်စုပညာရေးစနစ်မှာကလေးငယ်တွေကိုငွေရစင်ကလေးကဘလို့လေ့ကျင့်ပေးတယ်ဆိုတာအခုတစ်ပတ်ရဲ့တူတာဆုံးလေအမေရိကန်တခွင်မှာတင်ဆက်ထားပါတယ်။အင်ဒီယားနာပြည်နယ်မှာနေထိုင်နေတဲ့ပညာရေးဝန်ထမ်းကိုကျော်သိန်းစိုးကိုကိုအောင်ကမေးမြန်းတင်ပြထားတာပါ။
ကိုကျော်သိန်းစိုးကဒီအမေရိကမှာပေါ့နော်ပညာရေးဝန်ထမ်းတယောက်ဆိုတော့ဟိုဒီတစ်ခါမေးချင်တာကတော့ဒီအမေရိကန်ပညာရေးစနစ်ထဲမှာကလေးတွေကိုမူဂျိုအစ်စ်မာတွေကနေပြီးတော့စီကန်းလိုက်နိုင်အောင်ပေါ့ဟိုဘယ်လိုလေ့ကျင့်ပေးလဲဆိုတော့အရင်ပြပြပေးပါလား
ကျောင်းဒီမှာမူဂျိုတန်းဆိုတာကတော့ဟိုတူငလန်းအချိုပေါ့လေအဲ့လာတော့မှမူဂျိုတော့မှနှစ်ဆင့်ရှိတယ် pre 3နဲ့ pre 4 pre 3ဆိုတာ3နှစ်ကလေးကိုပြောတာ pre 4ဆိုတာ6နှစ်ကလေးတော့9နှစ်မှမူဂျိုပေါ့လေသို့တော့အဲ့ဒီ3နှစ်4နှစ်တည်းကအကြောင်းဒီမှာစအပ်လို့ရတယ်3နှစ်မှာ network ပေါ့လေ4နှစ်မှာလည်း network တန်းဟို9နှစ်ဆိုတော့တနေကုန်တက်ဖြစ်သွားတော့ပေါ့အဲအဲ့ဒီသူတို့အဲ့ဒီအထူးသဖြင့်တော့မူဟောပါလေသူငယ်တန်းနဲ့ပထမတန်းမှာသူတို့ဥပမာလမ်းကူတာတို့နော်ဟိုစနစ်တကျတန်းစီတာတို့အလှည့်ကျတာဝန်ယူတတ်တာတို့နော်အဲ့ဒီဟာတွေကိုမဖြစ်မနေဟိုအကြောင်းတွေကနေပြီးတော့ကျောင်းတင်ရုံးညွှန်းတန်းအပြင်ပေါ့လေကျောင်းတင်ညွှန်းတန်းဆိုတာခုနဟို ABCD နဲ့ဟိုစာဖတ်စာရေးသင်ချာတို့အပြင်ကိုဒီစနစ်တွေကိုဟိုကျောင်းနေရနေပြီးတော့ဒီဇိုင်းမမတ်လုပ်တက်အောင်အထူးသဖြင့်ဟို dialogue cultural ဆိုတာကလေးတွေကိုအပြန်အလှန် share လုပ်တက်အောင်ပြီးတော့အပြန်အလှန်ညှိနှောဖလှယ်တက်အောင်ဥပမာ journal ဆိုလို့ရှိရင်တို့ရေးတဲ့စာအုပ်ကိုတခြားကလေးကို share လုပ်တက်အောင်နောက်တစ်ခါအဓိကကတော့တန်းစီတာပေါ့လေတန်းစီတဲ့ခါမှာအလှည့်မကျလို့ရှိရင်အဆင်မပြေလို့ရှိရင်အထက်ခါတလေးလေးပြန်စီခိုင်းတယ်အဲ့တော့ကလေးကသူငယ်ကမ်းမာတဲ့ကသူတန်းစီတဲ့နေရာမှာအလိုလျောက်တိသွားရောသူကနောက်ဆုံးမှရောက်လို့ရှိရင်နောက်ဆုံးနေရာစီရမယ်ဘယ်တော့မှဂျာမဖြစ်ရဘူးဆိုတော့ဟိုတန်းကဘလောက်ပဲရှည်ရှည်သူနောက်ဆုံးကစစီရမယ်ဆိုတော့သူငယ်ကမ်းကနေကသူကတိသွားတာ
ငယ်ရွယ်တဲ့အချိန်မှာပေါ့နော်စနစ်တကျအခုလိုမျိုးတင်ကြပြီးတဲ့အတွက်ဟိုဘလို့အချက်တွေမှာပို့ပြီးတော့အားသာစေနိုင်ပါလဲခင်ဗျာ
ကြီးတဲ့အခါမှာတာဝန်ယူရတဲ့အခါမှာဥပမာဟိုတာဝန်ကြီးကြီးတွေယူတဲ့အခါမှာသူတို့ဟိုနားလည်ပြီးသားဖြစ်သွားတာပေါ့လေသူတို့မှပြဿနာမရှိတော့ဘူးအလဲကျတာဝန်ယူတတ်ဖို့အရှုံးနိုင်ကိုသူတို့အလှကြနော်တာဝန်ယူရမယ်ဆိုတာကိုသိသွားမယ်နောက်တစ်ခါစီကံစနစ်တကျသူတို့လှုပ်ဆောင်ရမယ်ဆိုတာကိုဟိုစီကံဥပဒေကိုလိုက်နာရမယ်ဆိုတာကိုသူတို့သိသွားမယ်အဲ့လိုရေရှည်စီမံကိန်းနေနဲ့သူတို့ချပြီးတော့ တော့သွားတဲ့ခါကျတော့ဟိုနောက်ချိန်မှာပေါ့လေသူတို့ကြီးပြင်းလာတဲ့ခါမှာသူတို့တာဝန်ယူရတဲ့ချိန်မှာအကျိုးမြတ်တွေရမှာတော့သိကြပါလေ
တချို့အကြောင်းတွေမှာဆိုလို့ရှိရင်အဲဒီကလေးတွေကဒီလူမှုအတိုင်းဝိုင်းထဲမှာအဲနောက်ဒီရက်ွက်အတွင်းမှာမြို့ထဲမှာသွားတဲ့လာတဲ့အခါမှာရောဘလို့သွားမယ်လားမယ်ဆိုတဲ့ဟာမျိုးတွေကိုဟိုစနစ်တကျဟိုတင်ပေးတာမျိုးတွေကိုလည်းတွေ့ရတာရှိပါတယ်ခင်ဗ
ျဟုတ်တယ်ဟုတ်တယ်အဲကိုအောင်ကြီးဒီကလေးတွေကိုလေဟိုအန္တရာယ်မရှိအောင်ပေါ့လေဟိုအန္တရာယ်ကတော့ဟိုအမျိုးမျိုးရှိနေတာပေါ့လေကနလို့ဟိုကလေးတွေကိုဟလာဖားနာတို့ဟိုအဲ့လိုမျိုးတွေပေါ့လေနောက်တစ်ခါဥပမာကလေးတွေကိုအန္တရာယ်ပေါ့လေလမ်းကူးတဲ့ခါမှာအန္တရာယ်မျိုးမဖြစ်အောင်နောက်ကျောင်းပရဝင်မှာလည်းပဲဟိုကလေးတွေကို accident မဖြစ်အောင်ပေါ့လေဆရာဆရာမတွေကဒီဟိုကလေးတွေကိုနီးမျိုးစုံနဲ့တင်ပေးတာပေါ့လေအဲ့ဒါနှစ်နှင်းသုံးနှင်းတွေ့ရတယ်ဗျကျွန်တော်တို့ကျောင်းမှာတော့အပတ်စဉ်တနင်္လာနေ့မနက်တိုင်းမှာကျောင်းဆရာမကြီးကခေါ်ပြီးတော့ assembly လုပ်တယ် assembly ဆိုတာကလေးတွေအားလုံးခေါ်ပြီးစုပြီးတော့အဲ့ဒီမှာ तू ကဟိုတင်တန်းထပ်ပေးတာပေါ့လေအဲ့အဲ့ဒီအပြင်ကျောင်းကိုလည်းပဲခုနလိုရဲတို့မိသက်တို့နော်အဲ့တော့ဟိုမိသက်ကလူကြီးပေါ့လေဟိုမိသက်ဝင်တန်းပေါ့လေရဲဆိုလည်းရဲဝင်တန်းကိုခေါ်ပြီးတော့နောက်တစ်ခါဟိုဘူးလီပေါ့လေအနိုင်မကျင့်အောင်ဟိုသူတို့ခလေးချင်းအနိုင်မကျင့်အောင်ဆိုပြီးတော့အာတင်တန်းတွေခေါ်ပြီးတယ်ဗျခလေးတွေခေါ်ပြီးတော့တယုတ်ဖော်တာပေါ့ဗျာအဲ့လိုမျိုးတွေလုပ်ပေးတယ်အဲ့ဒီအပြင်ဒီခလေးတွေကိုခေါ်ပြီးတော့အထူးသဖြင့်သူငယ်တန်းနဲ့တတားမှာခလေးကိုဟိုကျွန်တော်တို့ဟိုကားကျောင်းကားနဲ့ခေါ်ပြီးတော့ safety veil လို့ခေါ်တယ် safety veil ဆိုတာလုံးဂျုံနဲ့ယူပါဗောဗျာအဲ့လိုတော့အမိပေးထားတာဗောလေအဲ့ဒီကိုခေါ်ပြီးတော့ခလေးတွေကိုတင်နှမ်းပေးတယ်ဗျာဘာလို့တင်နှမ်းနေလဲဆိုတော့သူတို့ဘလို့ဟာလမ်းဖြတ်ကူးတယ်လေလမ်းမကြီးကိုဖြတ်ကူးတဲ့ခါမှာဘဲကိုကြည့်ပြီးတော့ညာကိုကြည့်ပြီးတော့ဘဲကိုတစ်ခါပြန်ကြည့်ပြီးတော့မှလမ်းဖြတ်ကူးဗောလေလုံးဂျုံစွာလမ်းဖြတ်ကူးတဲ့နီးဗောလေအဲ့ဒါမျိုးတွေနောက်တစ်ခါယထားလမ်းကိုဘလို့ဖြတ်ကူးမလဲကားလမ်းကိုဘလို့ဖြတ်ကူးမလဲဟာလာကျောင်းရဲ့ဟာလာဟိုကျွန်တော်တို့ဟိုကျောင်းမှာအထွက်ဝင်အစပေါ့လေဘလို့တန်းစီပြီးတော့ကျောင်းကားကိုဘလို့တက်မလဲဟာလာဟိုဘလို့ဆင်းမလဲဥမာတခြားဟိုကျွန်တော်တို့သိပ္ပံဌာနကိုသွားလေတဲ့ခါမှာဘလို့တန်းစီရတယ်လဲဘလို့ဝင်ရတို့တင်နန်းနေပေါ့ဗျာခလေးတွေကိုလုံခြုံစိတ်ချမှုရှိအောင်တင်နန်းပေးရတာတွေ့ရတယ်ခင်ဗျအ
ခုလိုမျိုးဟိုတင်ကြားပေးဖို့အတွက်ကောအသုံးစရိတ်ပေါ့အဲ့ဒီလိုအသုံးစရိတ်မှာဒီအစိုးရရဲ့ထည့်ဝင်မှုကဘယ်လောက်ရှိပါလဲခင်ဗျအ
ဲ့ဒါဟိုပြည်နယ်ပေါ်မှာမူတည်တယ်ကျောင်းတွေပေါ်မှာမူတည်တယ်ဟိုအစိုးရရဲ့ policy ကတော့ဟိုကျွန်တော်တို့ဟိုဥပဒေပြုတ်ရတဲ့ policy ပေါ့ဗျာသူကတော့ဥပဒေတွေကိုချမှတ်ပေးတာပေါ့လေအဲ့ဒီဥပဒေတွေမှာခုနဟိုခုနပြောတဲ့ဟို farm ပေါ့လေတချို့နေ့တွေမှာ3900ခန်းလုံးလောက်ရှိမယ်တချို့နေ့မှာတော့25လောက်ရှိမယ်တနေ့တနေ့ပုံမှာတော့ဟိုမတူတာတွေ့ရတယ်အနည်းဆုံးကတော့နိုင်ငံတော်ရဲ့ budget ပေါ့လေ2500ခန်းလုံးအထက်ကနေပြီး38လောက်တိကို38000ခန်းလုံးတော့ကိုတုံးထားတာတွေ့ရတယ်တတို့တစ်ပြင်းတော့ဟိုပြည်နယ်တစ်ခုပုံမှာမူတည်တယ်ဗျကယ်လီဖိုးနီးယားနဲ့ကျွန်တော်တို့အိန္ဒိယနဲ့တော့ရှင်းလို့မရဘူးဟိုသူ့ရဲ့ဟို governor ပေါ့လေဟိုပြည်နယ်ဝန်ကြီးချုပ်ရဲ့ policy ပေါ်မှာလည်းမူတည်တယ်ကျွန်တော်တို့ဒီမှာတော့အစိုးရသတ်မှတ်ထားတာ voucher သဘောမျိုးပေါ့ဗျာဟို no time left behind ဆိုတော့တမရဘုရှ်ပေါ်လစီပေါ့လေကျောင်းသားတယောက်ကိုအစိုးရဒေါ်လာ9500လောက်ချထားပေးရတယ်9500ဆိုတော့တစ်နှစ်ပေါ့လေဒီအစိုးရရဲ့ budget ပေါ့လေအဲ့ဒီကလေးကဘယ်ကျောင်းကိုပဲသွားအစိုးရကျောင်းကိုပဲသွားဟိုပုဂ္ဂလိကကျောင်းကိုပဲသွားဟိုကျွန်တော်လို့ဟိုခရစ်စတန်တို့ကကက်သလစ်ကျောင်းတွေပဲသွားဟိုချပေးရတဲ့ပတ်စံကတော့9500နဲ့1000ပါပဲ
အစိုးရဘက်ကနေပြီးတော့အခုလိုမျိုးဒါပညာရေးနဲ့ပတ်သက်ပြီးတော့ရင်းနှီးဆိုင်ထုတ်ပေးမယ်လည်းပဲတစ်ဖက်ကဒီမိဘတွေအနေနဲ့ရောဘယ်လောက်ထိအောင်တာဝန်ယူပေးရပါလဲခင်ဗ
ျဒီမှာကကျွန်တော်တို့ဟိုအစိုးရနဲ့ဟိုမိဘနဲ့ဒီကျောင်းနဲ့ပေါ့လေကလေးကအဓိကအခက်ရပါလေအဲ့ဒါကိုကျွန်တော်တို့သုံးဖက်ပေါ့လေအပြင်ခုန Civil Society ဆိုတဲ့လူမှုအဖွဲ့အစည်းတွေကလည်းဝိုင်းပန့်ပို့ရတယ်မိဘတွေကလည်းပန့်ပို့ရမယ်အစိုးရလည်းပံ့ပိုးရမယ်ဒီကလေးတွေအောင်မြင်မှုနောက်ကကျောင်းနေရဆရာဆရာမတွေလည်းအားလုံးပံ့ပိုးပေးရမယ်ဆိုတော့လေးဘက်ညီနေတဲ့အထဲမှာကလေးကိုထားပြီးတော့အခေရထားပြီးတော့ပံ့ပိုးတဲ့စနစ်ပေါ့ဗျာအဲ့ဒီနေရာမှာခုနမိဘတွေဆိုတဲ့နေရာမှာနော်အပေါ်လေးစာအုပ်ဟိုခဲပြက်ဟာလာဟိုမှင်းခုနလိုဟိုစာရိတ်ကလေးရပေါ့ဗျာအဲ့ဒါတွေအားလုံးမိဘကမဖြစ်မနေဝယ်ပေးရတယ်ဝယ်ပြီးတော့ကျောင်းပို့ပေးရတယ်နှစ်ဆမှာနံပါတ်1ကမိဘတွေကရန်ဖန်ရန်ကဗော်လန်တီယာဝင်လုပ်ရမယ်ကျောင်းမှာလိုအပ်ရင်လိုအပ်တဲ့နေရာမှာဝင်ဖြစ်ရတယ်နော်နောက်တစ်ခုကနံပါတ်3ကကျွန်တော်တို့ကျောင်းကနေပြီးတော့ဥမာလေလာရေးခီးထွက်မယ်သိပ္ပံဌာနကိုသွားမယ်ဒါမှမဟုတ်တလိဆိုင်ကိုသွားမယ်ဒါမှမဟုတ်ဟို ice skate စီးမယ်ပေါ့လေ skate စီးတဲ့ယုံသွားမယ်ဆိုလို့ရှိရင်ဟိုဒေါ်လာ5ဒေါ်လာပေးရမယ်ဆိုလို့ရှိရင်အဲတချို့မိဘတွေကမတက်နိုင်လို့ရှိရင်တချို့တက်နိုင်တဲ့မိဘတွေကဝိုင်းကူပေးရတယ်တော်တော့ကိုယ့်ကလေးကအဲ့လိုတလိဆိုင်ကိုသွားမယ်ဆိုလို့ရှိရင်ဟဲ့လား5ဒေါ်လာပေးရမယ်ဆိုလို့ရှိရင်ကုန်ကျစရိတ်ကိုမိဘတိုင်းကတော့မဖြစ်မနေပေးရမယ်ဒါကနောက်တစ်ချက်နောက်တစ်ခါမိဘတွေကဟိုကျောင်းမှာမဖြစ်မနေပါဝင်ရမယ့်ဟာတွေကကျောင်းကနေခေါ်ပြီးတော့ဟိုကလေးတွေကိုစုပေးတဲ့နေ့ဒီဟဲ့လားဟိုမိဘတွေလာလဲရမယ့်နေ့ဒီဟဲ့လားမိဘတွေရဲ့ဟိုခုနလိုဟိုကျောင်းရဲ့ fan ရံပုံငွေရှာပွဲနေ့ဒီအဲ့ဒီနေရာတွေမှာကြားတဲ့နေရာနေပါဝင်ဆောင်ရွက်ဖို့ကျောင်းတွေကလည်းဖိတ်ခေါ်ထားတယ် ဘာကြောင့်လဲဆိုတော့ဒီမိဘတွေနဲ့အကြောင်းနဲ့ဟာဟိုဖာရနာပေါ့ဗျာလက်တွဲလောက်ရမယ်ဆိုတဲ့သဘောကိုဒီနိုင်ငံကလက်ခံထားပုံရပါတယ
်ဒါကတော့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ဗီယက်နမ်ဘလော့ဂါနှစ်ဦးဖြစ်ကြတဲ့ငွေရင်ဟိုဘင်နဲ့သူ့ရဲ့မိတ်ဆွေငွေရင်ဒီမင်သူတို့ကိုမလ26ရက်နေ့ကပြည်မှုဆိုင်ရာဥပဒေပုံမှန်258အရနိုင်ငံတော်ရဲ့အကျိုးစီးပွားကိုထိခိုက်နစ်နာစေခြင်းအလို့ငါလွတ်လပ်မှုနဲ့ဒီမိုကရေစီဆိုင်ရာအခွင့်အရေးတွေကိုအလွယ်သုံးစားပြုမှုနဲ့ဗီယက်နမ်တရားရုံးတစ်ခုကထောင်ဒဏ်စီရင်ချက်ချခဲ့ပါတယ်။အမ်ဘာဆမ်လို့လည်းလူသိများတဲ့ငွေရင်ဟိုဘင်ကိုထောင်ဒဏ်5နှစ်နဲ့ငွေရင်ဒီမင်သူကိုတော့ထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပြီးသူတို့ကို2014ခုနှစ်မေလကလေးကဖမ်းဆီးချုပ်နှောင်ထားခဲ့တာပါ။ငွေရင်ဟိုဘင်ဟာရဲရရှိဟောင်းတဦးလည်းဖြစ်ပါတီဝင်တဦးလည်းဖြစ်ပြီး2009ခုနှစ်ကလေးကစလို့သူ့ရဲ့ Embassy Blog မှာဗီယက်နမ်နိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုထုံးတမ်းဆိုင်ရာစောင်းပါတွေတုံ့တက်ဝေဖန်ချက်တွေကိုရေးသားခဲ့တာပါဗီယက်နမ်ဆိုင်ရာအမေရိကန်တန်ယုံရဲ့မတ်လ23ရက်နေ့ထုတ်ပြန်ကြေညာချက်မှာဗီယက်နမ်အာဏာပိုင်တွေကိုယ်တိုင်ပြဋ္ဌာန်းထားတဲ့ရာဇဝတ်ပြစ်မှုဆိုင်ရာဥပဒေတွေကိုတုံ့ပြန်အခုလိုပြည်သူတွေရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြိမ်းချမ်းစွာအသုံးပြုနေကြတဲ့ဘလော့ဂါတွေကိုထောင်ဒဏ်စီရင်ချက်ချမှတ်ခဲ့တာဟာစိုးရိမ်စရာကောင်းတယ်လို့ဖော်ပြထားပါတယ်။ဒီစီရင်ချက်တွေဟာ BNN နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ဆိုင်ရာအခွင့်အရေးတွေတခါ BNN နိုင်ငံကသဘောတူထားပြီးဖြစ်တဲ့နိုင်ငံတကာပြည်ညင်စာချုပ်ပါအချက်တွေဖြစ်တဲ့အရက်သားနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေနဲ့တခြားနိုင်ငံတကာဂရိကဝတ်တွေနဲ့လည်းရှေ့နောက်မညီညွတ်ပဲဖြစ်နေပါတယ်BNN အစိုးရအနေနဲ့အခုဖမ်းဆီးထားတဲ့ဘလော့ဂါနှစ်ဦးကသာမကယုံကြည်ချက်ကြောင့်အကျဉ်းချခံနေကြရတဲ့တခြားသူတွေကိုလည်းချွင်းချက်မရှိပြန်လွတ်ပေးဖို့နဲ့ BNN ပြည်သူအလုံးအနေနဲ့တစုံတရာအပြစ်ပေးခံရမှာကိုထိတ်လန့်ကြောက်ရွံ့မနေရဘဲသူတို့ရဲ့အတွေးအမြင်တွေကိုထုတ်ဖော်ပြောဆိုခွင့်ပြုဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ရှင
်။ BNN အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်စိုးရရဲ့မြင်သဘောထားသာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းတောတာရှင်တို့ကိုအတိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်ဒီမှာကြာခင်ပြီးဆုံးတော့မှာပါကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှန်ကတလက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
ICIJ လို့ခေါ်တဲ့နိုင်ငံတကာစုံစမ်းထောက်လှမ်းရေးသတင်းတောင်မြောက်အဖွဲ့ကထုတ်ပြန်လိုက်တဲ့ Panama Papers လို့ခေါ်တဲ့အစီရင်ခံစာကြီးအပေါ်ချက်ချင်းတုံ့ပြန်မှုအနေနဲ့ပိုင်ဆိုင်မှုတွေကိုလျော့ဝှက်ထားပြီးဝန်ငွေခွန်ပေးဆောင်မှုရှောင်ရှားနိုင်ဖို့ပြည်ပမှာပန်းစင်းအနေဖြန့်ထားကြတဲ့ချမ်းသာကျော်ဝါသူတွေအာဏာရှိကြသူတွေနဲ့ကမ္ဘာနာမည်ကြီးပုဂ္ဂိုလ်တွေကိုအရေးယူနိုင်ဖို့လိုက်လံစုံစမ်းစစ်ဆေးမယ်လို့ကဝါတဝမ်းရှိအစိုးရတွေကအလေးနဲ့ပြောကြားလိုက်ကြပါတယ်။ကျူဝါနိုင်ငံကွန်တာနာမှုအချင်းစခန်းမှာဖမ်းဆီးထားတဲ့အကျဉ်းသားတွေကနှစ်ဦးကိုအမေရိကန်ပြည်ထောင်စုကတင်းနေလာနေမှာပြန်လွတ်ပေးလိုက်ပြီးအနောက်အာဖရိကတိုက်အတွင်းကဆင်နဂေါနိုင်ငံကိုပြန်ပို့လိုက်ပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့ရောဂွန်တာနာမိုအကျဉ်းစခန်းပိတ်နိုင်ရေးအတွက်အမေရိကန်အစိုးရလှုပ်ဆောင်မှုတွေကိုလိုလိုလားလားထောက်ခံမှုပေးတဲ့အနေနဲ့ရောဆင်နဂေါအစိုးရကိုအမေရိကန်ပြည်ထောင်စုကကျေးဇူးတင်ကြောင်းပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ဆန်းစုကြည်ပူတွေတာဝန်ထားတဲ့ဝန်ကြီးဌာနတွေကပညာရေးနဲ့လျှက်စစ်ဝန်ကြီးဌာနနှစ်ခုတို့ကိုဝန်ကြီးတင်တဲ့ဦးနဲ့ပြောင်းလဲခံထားဖို့အပြိလာ၄ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမရဦးထင်ကျော်ကအမည်စင်းတင်သွင်းလိုက်ပြီးဖြစ်ပါတယ်။တကယ်လို့လွှတ်တော်ကကောင်းကင်ဘက်သူမရှိရင်တော့သူတို့နှစ်ဦးကိုဒီကနေ့မလ၅ရက်နေ့မှာအတည်ပြုပေးမှာဖြစ်ပါတယ်။တချင်ထဲမှာပဲဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံခန့်အပ်ရေးဥပဒေကိုပြည်သူ့လွှတ်တော်မှာအဆိုပြုတာမှာတော့တမရတော်ကိုယ်စားလှယ်တွေကဒီဥပဒေကိုအချိန်ယူဆွေးနွေးဖို့အတွက်အချိန်တောင်းပို့တောင်းခဲ့ကြပါတယ်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကုဇော်ဝင်းလှန်ကြီးညာတော်တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.